Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးကြပါစေကြောင်းဆုမကောင်းတောင်းပါတယ်ခင်ဗျာ။ VOA အမေရိကန်တန်ရဲ့2022ခုနှစ်ဇွန်လ16ရက်ဗုဒ္ဓညဘက်အစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကျော်သိမ့်ပါ။ဒီအစီအစဉ်လေးကို light meter 38 39 51နဲ့ဒုတိယနိုင်ဝက်မှာ high meter 190 kHz 1505ရုကနေဖမ်းယူနားဆင်နိုင်တယ်လို့VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတရိုက်နားဆင်နိုင်ပါတယ်။ဒီညအစီအစဉ်မှာနောက်ဆုံးရထိတ်တန့်သတင်းတွေကိုအရင်ပြောပြမှာဖြစ်ပြီးသတင်းပေးပို့ချက်တွေထဲမှာ NCA လက်မှတ်ထိုးထားတဲ့လူမျိုးစုနဲ့တကိုင်ဖွဲ့တွေနဲ့ Thai အစိုးရကတီးခြားစီတွဲဆုံဆွေးနွေးခဲ့တဲ့အဓိကအကြောင်းရင်းဘာများပါလဲ
NCA တိုင်းနေပါလားချိုးပေါက်ပြီးတော့တိုင်းမလားပြီးတဲ့ NCA တိုင်းနေတဲ့နိုင်ငံလုံးအားနဲ့ဆက်လုပ်တယ်ဆိုရင်တော့ Thai ကဒီလိုအပ်တယ်လို့ပြောပါတော့ဗျာ
ဒီသတင်းပြည့်စုံတဲ့အတူအိန္ဒိယမီဇိုရန်ပြည်နယ်ဘက်မှာခိုလုံနေတဲ့မြန်မာနိုင်ငံသားတွေကိုမီဇိုရန်ပြည်နယ်အစိုးရကငွေကြေးအထောက်ပံ့နဲ့ကူညီမယ်ဆိုတဲ့အကြောင်းစစ်ကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှူးနဲ့သတင်းပေးလို့ဆွဆွဲခံရသူတွေကိုလုံခြံတပ်ဖြတ်တာတွေပိုဖြစ်လာနေတာကင်းမရွာမီးလောင်ကျွမ်းမှုဒေသခံတွေနဲ့စစ်ကောင်စီဘက်ကပြောဆိုချက်တွေရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်ရေးအချက်အလက်တွေကို UNHCR ကကောက်ယူတဲ့ပေါ်ဒုက္ခသည်တွေကိုယ်တိုင်ကဘယ်လိုမြင်ကြလဲဆိုတာတွေကိုပြောပြပါမယ်တင်ပါစင်ကနာရီဖြစ်လူလူနဲ့ကျမကြီးမြမအရေးတုံးသက်ချက်နဲ့အားကစားတဲ့ရင်လွှာတွေကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုညာလောက်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ခင်ဗျာ
။မြမစစ်ကောင်စီတပ်တွေနဲ့ဒေသခံတိုင်းရင်းသားလက်နက်ကင်တွေကြားတိုက်ပွဲတွေပေါ်ပေါက်နေတာကြောင့်မတိမငိမ့်ဖြစ်နေချိန်မှာမြို့ကြီးတွေမှာလည်းစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးတာဝန်ရှိသူတချို့လှုပ်ကြံတက်ပြခံရတာတွေပိုတွေ့လာရပါတယ်။ဒီကနေ့မနက်ပိုင်းရန်ကုန်လိုက်သားယာမြို့နယ်ကရက်ွက်အုပ်ချုပ်ရေးမှူးတယောက်တနက်နဲ့ပြစ်တက်ခံခဲ့ရပါတယ်။ကြောက်တမ်းမြို့မှာလည်းစစ်ကောင်စီကခန့်ထားတဲ့ပညာရေးမှူးတယောက်ဒီကနေ့ပဲတနက်နဲ့ပြစ်တက်ခံရပါတယ်။ဘသူလက်ချက်လဲဆိုတာကတော့မသိရပါဘူး။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအုပ်ချုပ်ရေးတာဝန်ရှိသူတချို့နဲ့တရင်မေးအဖြစ်ကြော်စောသူတချို့ဆက်တိုက်ဆိုသလိုလှုပ်ကြံတက်ဖြတ်ခံရပါမယ်။ပညာရေးဝန်ထမ်းတို့လှုပ်ကြံခံရတာကတော့တပတ်ပမဆုံးအချိန်ပါ။ဒီလိုမတိမငြိမ်မှုတွေကြားစစ်ကောင်စီကလုံခြုံရေးတင်းကြပ်ထားပေမဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေလည်းနိုင်ငံအနှံ့ကြိုးကြားပေါ်ပေါက်နေပါတယ်။လက်တပြတ်ဆန္ဒပြပွဲတွေနိုင်ငံအနှံ့ကျင်းပနေဒီမှာပဲဒေသအလိုက်ကကွေတပ်ဖွဲ့တွေရဲ့လက်နက်ကင်တော်လာမှုတွေကလည်းနေ့စဉ်နဲ့အမျှတိုးလာနေပါတယ်။စစ်ကောင်စီဘက်ကလည်းအင်အားသုံးနေနှင်းလာတာကြောင့်နိုင်ငံတော်နေရစွန့်ခွာပြီးတောတောင်တွေထဲထွက်ပြေးနေရသူပြည်သူသိမ်းချီရှိလာပါတယ်။မိုးရွာဒီကာလတောတောင်တွေထဲထွက်ပြေးပုံအောင်နေရတဲ့စစ်ပေးရှောင်ဒုက္ခသည်တွေအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းလူမှုကွန်ရက်ရဲ့အဖွဲ့တွေကပြောပါတယ်။ NLD အစိုးရလက်ထက်ချင်းမြင့်တဲ့ဝန်ကြီးချုပ်ဆလိုင်းလျံလွယ်ဟာပြီးခဲ့တဲ့ရက်ပိုင်းကပဲအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲ့ကိုနှက်ဆက်ဖြတ်ကျော်တင်ဆောင်လာတယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြစ်ခတ်တိုက်ခိုက်မှုတွေနဲ့ဖမ်းဆီးမှုတွေကြောင့်အိန္ဒိယချင်းအိန္ဒိယနိုင်ငံနဲ့ဆက်မီဇိုရန်ပြည်နယ်တဲ့ကိုထွက်ပြေးတန်းရှောင်လာသူသက်တောင်းနေပါရှိပြီးတော့အဲ့ဒီအထက်မှာပြီးခဲ့တဲ့ရွေးကောက်ပွဲအနေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွှတ်တော်အမှ20ကျော်ပါတဲ့အကြောင်းအိန္ဒိယ NDTV သတင်းကဖော်ပြပါတယ်စစ်အာဏာသိမ်းမှုကိုလက်နက်ကင်ဆန့်ကျင်တော်လှန်နေကြတဲ့ချင်းဒေသခံပြည်သူကကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်လည်းမင်းတပ်ဖလန်တီးတိမ်စားတဲ့ချင်းပြည်နယ်ထဲကမြို့တွေကနေမီဇိုရန်ပြည်နယ်ထဲထွက်ပြေးသိမ်းရှောင်သူပိုးပြီးတော့များပြားနေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်မီဇိုရန်အခြေစိုက်ချင်းလူခွင့်ရေးအဖွဲ့ CHRO ကတော့ထွက်ပြေးလာတဲ့ဒုက္ခသည် 2,000 ဝန်းကျင်ရှိသွားပြီလို့ပြောပါတယ်ဒီလိုထွက်ပြေးသိမ်းရှောင်လာသူတွေကိုတော့မီဇိုရန်အခြေစိုက်အရက်ဖက်လူခွင့်ရေးအဖွဲ့တွေနဲ့ NGO တွေကသူတို့ရဲ့နေထိုင်စားသောက်ရေးကူညီပေးနေတယ်လို့မီဇိုရမ်အစိုးရတာဝန်ရှိသူတွေကပြောပါတယ်မီဇိုရမ်ပြည်နယ်တဲကိုတင်းရှောင်ရောက်ရှိနေတဲ့မြန်မာစစ်ပေးရှောင်တဲ့အတွက်ငွေကြေးအကူအညီပေးသွားမယ်လို့လည်းမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကနေမနေ့ကပြောဆိုသွားတယ်လို့မီဇိုရမ်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်မချာသိခင်ကဘင်္ဂလားဒေ့ရှ်နိုင်ငံရွှေဂျာဒုက္ကသကံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအထွဋ်အမြတ်လက္ခဏာတပါပိဗော်လ်ကန်ဘော့ကီဟာမနေ့ကအွန်လိုင်းကနေကျင်းပတဲ့ရွင်ကြအရေးနိုင်ငံတကာတန်တမာတွေရဲ့အစီအမံဆွေးနွေးပွဲကိုတက်ရောက်ပြီးတော့ဒုက္ခသည်တွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့အဓိကဆွေးနွေးခဲ့ပါတယ်။ The rights of Rohingya to citizenship and to freedom of movement ရွင်ကြဒုက္ခသည်တွေရဲ့နိုင်ငံသားဖြစ်ခွင့်အခွင့်အရေးနဲ့လွတ်လပ်စွာသွားလာခွင့်တွေကိုအာမခံဖို့လိုသလိုသူတို့အပေါ်မယုံနိုင်လောက်အောင်ဆိုးရတဲ့အကြမ်းဖက်မှုတွေကျူးလွန်ခံရတာမျိုးကကာကွယ်ပေးရပါလိမ့်မယ်။ရွင်ကြအပါအဝင်ပြည်တွင်းအိုးမဲ့အိမ်မဲ့ထွက်ပြေးခိုလုံသူတွေနေရက်ကိုဂုံတိတ်ခါနဲ့အညီသူတို့ဆန္ဒအရပြန်နိုင်ဖို့လဲအကျွင်းမဲ့ဆက်နွယ်နေပါတယ်လို့ကုလသမဂ္ဂထွေထွေညီလက်ခံတပါပိဘော့ကီယာကပြောဆိုတဲ့အကြောင်းသူ့ရဲ့ပြောခွင့်ရသူအေမီကွန်ဒရီက ကုလသမဂ္ဂဌာန6မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုပေါ်ပေါက်ခဲ့တာကြောင့်ရွှေဂျာအရေးကိစ္စအပေါ်နိုင်ငံတကာရဲ့စိတ်ဝင်စားမှုလျော့ကျမသွားစေရေးတန်အမတ်ကြီးတွေနဲ့လှုပ်ခွေလှုပ်ရှားသူတွေမနေ့ကအွန်လိုင်းကနေဆွေးနွေးခဲ့တာပါ။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်ယုံ၊ကနေဒါ၊ဆော်ရီအာရေဗျ၊တူရကီတန်ယုံတွေနဲ့ Global Center for Responsibility to Protect တို့ကစီစဉ်ကျင်းပတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်မှာရွှေဂျာဆိုတဲ့နာမည်ကိုလက်မခံသလိုဒုက္ခသည်တွေနေရာပြန်ပို့ရေးအစီအစဉ်တွေလည်းမအောင်မြင်ပဲဖြစ်နေချိန်မှာမြန်မာအရေးလက်ရှိအခြေအနေနဲ့ရွှေဂျာလူနည်းစုအပေါ်ရက်ခတ်မှုကောင်းစင်တဲ့ဆွေးနွေးပွဲကျင်းပတာပါဒီအတော်အတွင်းတောက်ကြနေကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရမဲခွဲအတည်ပြုဖို့ရှိသလိုကုလသမဂ္ဂအသွင်ရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘူဂနာကလည်းမြန်မာအရေးလုံခြုံရေးကောင်စီမှတင်ပြဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းကုလသမဂ္ဂသတင်းရက်ွက်တွေကပြောဆိုပါတယ်အိန္ဒိယနိုင်ငံမှာစတွေ့တဲ့ Delta မျိုးဗီဇပြောင်းပိုကူးစက်မှုကစိုးရိမ်စရာဖြစ်လာပြီလို့ American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအင်္ဂါနေ့မှာပြောပါရယ်ဂျွန်လ5ရက်နေ့အထိ American မှာပိုကူးခံရသူတစ်ဆယ်ရာခိုင်နှုန်းလောက်မှာ Delta ဗီဇပြောင်းပိုကူးခံရပြီးတော့ကူးစက်တာမြန်လွန်းတဲ့အပြင်ရောဂါလက္ခဏာလည်းပိုပြင်းတယ်လို့ပြောပါရယ် Delta ဗီဇပြောင်းပိုကူးခံရရင်ဗိုက်နာရာမူးဝေအော့အာနာအစာအတော့ပြက်တာအကြာအာယုံအားနည်းလာတာနဲ့အစ်စ်အမျက်နာခြင်းကြိုက်ခဲတာတွေခံစားရတယ်လို့ဂျမားယီပညာရှင်တွေကပြောပါရယ်။ကာကွယ်ဆေးထိုးမှုနေကွေးနေတာကြောင့်ပိုကူဆဲမှုတချို့ပြန်မြင့်တက်လာမှာကိုလည်းပညာရှင်တွေစိုးရိမ်နေပါရယ်။အခုဆိုရင်နိုင်ငံပေါင်း84နိုင်ငံမှာဇယ်တာဗီဇပြောင်းပိုကူဆဲနေပြီးတော့ပရိတိန်နိုင်ငံမှာအများဆုံးမှာကမ္ဘာ့ဂျမားယီအဖွဲ့ WHO ကလည်းဇယ်တာဗီဇပြောင်းပိုကိုစိုးရိမ်ရမယ့်ပိုအဖြစ်ပြီးခဲ့တဲ့လကသတ်မှတ်ခဲ့ပါရယ်။The Lancet ဆေးပညာဂျာနယ်ရဲ့ဒီတစ်ပတ်ထုတ်စာဆောင်မှာတော့ Pfizer ကာကွယ်ဆေးနှလုံးအဖြစ်ထိုးထားရင် Delta ဗီဇပြောင်းပိုကို89ရာခိုင်နှုန်းအထိကာကွယ်နိုင်ကြောင်းဖော်ပြထားပါတယ်။ AstraZeneca ဆေးကတော့60ရာခိုင်နှုန်းကာကွယ်နိုင်တယ်လို့လည်းပြောထားပါတယ်။ဒီအချိန်မှာပဲ American က COVID ကူးခံရသူ25ရာခိုင်နှုန်းလောက်မှာအခြားကျန်းမာရေးပြဿနာတွေနဲ့ကြုံတွေ့ခဲ့ရကြောင်းလေ့လာမှုတစ်တရာမှာတွေ့ရှိလိုက်ပါတယ်။ကျမရဲ့အာမခံကုမ္ပဏီတွေစီငွေတောင်းခံလွှာတင်လာတဲ့လူနာပေါင်းနှစ်တန်းလောက်တို့ရဲ့ဒေတာတွေကို FAIR အဖွဲ့က2020ဖေဖော်ဝါရီလကစပြီးတော့တနစ်တားလေ့လာခဲ့တာပါယောဂါလက္ခဏာကြာရှည်ခံစားရတဲ့လူနာတွေမှာနှာကျင်ကပ်ခဲတာအသက်ရှူကျတာတွေးသက်တာတွေးထဲကိုလက်စထရောအဆီဒ်မြင့်တက်လာတာနဲ့မူးဝေဒနာတွေခံစားရတာကိုတွေးခဲ့ရပါတယ်ဒီလိုရေရှည်ယောဂါလက္ခဏာခံစားရသူတွေထက်မှာကလေးငယ်တဲ့အသက်အရွယ်ပေါင်းစုံပါဝင်တယ်လို့လည်းပြောထားပါတယ်ကုလန်းကြောင်းတဲ့နှလုံးယောဂအပြင်စိတ်ဓာတ်ကျတာနဲ့ဆိုရင်ကြောင်းကျတာမျိုးလိုစိတ်ချမ်းမာရေးကိုပါထိခိုက်တာကိုတွေ့ရတယ်လို့လည်းဖော်ပြထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 93835.32 kHz 93835.52 kHz 5885တို့ပြင်စနေတင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဗိုလ်ဒူးနေညာပိုင်း VOA American တန်ရဲ့ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ American သမ္မတ Joe Biden နဲ့ Russia သမ္မတ Vladimir Putin တို့တမိုင်းဝင်နိုင်ငံရေးကြားနယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာအခုစဆွေးနွေးနေပါပြီ။စီးခေနောက်ပိုင်းဒီကဘာအင်အားကြီးနှစ်နိုင်ငံဆက်ဆံရေးတင်းမာလာနေချိန်မှာနိုင်ရီတွေချီကြာမဲ့အခုထိပ်သီးဆွေးနွေးပွဲဖြစ်လာတာပါအမေရိကန်သမ္မတဖြစ်လာပြီးပထမဆုံးနိုင်ငံခြားခီးစဉ်ကနေဖြစ်လာတဲ့အခုဆွေးနွေးပွဲတွေမဝင်ခင်နှစ်ဖက်ခေါင်းဆောင်တွေအပြန်အလှန်နှုတ်ဆက်စကားပြောကြချိန်မှာအမေရိကန်နဲ့ရုရှားတို့အဓိကပါတဲ့သတင်းထောက်တွေလည်းအပြိုင်သတင်းယူရောက်ရက်ခတ်သွားခဲ့ပါတယ်သမ္မတပူတင်ဘက်ကစတွေ့ရမှာဒီနေ့ဆွေးနွေးပွဲဖြစ်လာဖို့စတင်ကြိုးပမ်းခဲ့မှုပေါ်သမ္မတဘိုင်ဒန်ကိုကျေးဇူးတင်ကြောင်းပြောခဲ့ပြီးအခုလိုအဝေးကြီးကနေလာရတာအတွက်လည်းအတိအမှတ်ပြုထည့်ပြောခဲ့ပါတယ်။သမ္မတပူတင်ကဆက်ပြီးအမေရိကန်နဲ့ရုရှားကြားပြဿနာကိစ္စရပ်တွေအများကြီးစုပုံလာတာမို့အခုလိုအမြင့်ဆုံးဆင့်စီဝေးလိုအပ်လာရမှာရလက်ကောင်ထမဲ့စီဝေးဖြစ်ဖို့လည်းမျှော်လင့်ထားတယ်လို့ဆိုပါတယ်။အခုလိုပြောလာတာအတွက်သမ္မတဘိုင်ဒန်ဘက်ကလည်းကျေးဇူးတင်ကြောင်းငြင်းငြင်းသာသာပြန်ပြောခဲ့ပြီးအရင်အပြင်မှာပြောခဲ့သလိုပဲလူကိုယ်တိုင်မျက်နှာချင်းဆိုင်တွေ့တာကအမြဲတမ်းပိုကောင်းမှုပဲလို့ယူဆထားကြောင်းလည်းထည့်ပြောခဲ့ပါတယ်။တကယ်တော့အခုတွေ့ဆုံမှုကနေနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နိုင်ရေးအခွင့်အလမ်းတွေကိုနှစ်ဖက်ကောင်းဆောင်တွေအလေးနဲ့ပြောနေပေမဲ့နှစ်ဖက်တင်းမာမှုတွေလျှော့ချရေးတိုးတက်မှုရဖို့ကတော့တိတ်မမျှော်လင့်ကြဖို့ကြိုပြောထားပါတယ်။အခုထိပ်သီးဆွေးနွေးပွဲမှာကြီးမားတဲ့သဘောတူညီမှုတွေရဖို့အခင်းကျင်းထက်နှစ်ဖက်မကျေနပ်တာတွေပြောဖို့ကပိုများနေတယ်လို့လည်းသုံးသပ်မှုတွေထွက်နေပါတယ်။အ American Titan Yashi Dugale, a good Sunuburgani, Chimara Yala to Tulabu, Mamiolin Tabulu, Tamara Badaya, Sutherland, Twakis, and a few in it, the child in Dogo, Air Force One, Lay in Jibama, Shinjage Barak. It's resident in a Palestine, Kaza, Kanyang Tidago, Lejangani, Timonet, and Sata Kale Barre, Jigere Lagabe, Napeja, Satyaja, Sepoya Sangabi, Potomazo, and Takagerava. Palestine Bagani, Poland, and we bought a movie about it, Lutangere Bo. ပြန်တုံ့ပြန်တိုက်ခိုက်ခဲ့တာလို့အစ်စရေးဘက်ကဆိုပါတယ်အထူးရပြီးသုံးဘက်အတွင်းဖြစ်လာတဲ့အခုအစ်စရေးလက်ကြောင့်တိုက်ခိုက်မှုတွေပါလက်စတိုင်းဟာမတ်စ်တပ်ဖွဲ့ရဲ့စီးရေးစီဝေးလုပ်တဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ်စရေးဘက်ကဆိုပါတယ်ဒီမတိုင်ခင်အစ်စရေးမျိုးသားရေးဝါဒီတွေအနေနဲ့အရှိဂျေရုဆလင်မှာမနေ့အင်္ဂါမှာအစ်စရေးတပ်ဖွဲ့လက်ဖို့ပြင် ာအနောက်ဘက်တတိုင်းတွေစီကိုချီတက်ခဲ့ကြပါတယ်ချီတက်ခဲ့ကြသူတွေကတချို့ကတော့အာရဗ်တွေကိုတတ်ပြစ်မယ်လို့ကြေညာခဲ့ကြပါတယ်ခင်ဗျအီရန်အနေနဲ့ရုရှားရဲ့ခေတ်မီဂျူဒုစနစ်ကိုဝယ်ယူပိုင်ဆိုင်လို့ကြောင်းပြောလာတာကအမေရိကန်လုံခြုံရေးအတွက်ဒေတာတွေမှာစိုးရိမ်စရာမရှိဘူးလို့ဆိုလိုက်ပါတယ်အရှေ့လေပိုင်းဒေတာဆိုင်ရာအမေရိကန်ကုကယ်ရေးစစ်ဌာနချုပ်တမ်မူကြီးဗိုလ်ချုပ်ကြီးဖရန့်မက်ကန်စီက VOA နဲ့အင်တာဗျူးအမှာအခုလိုပြောခဲ့ပြီးအခုရုရှားဂျူဒုစနစ်ကပြစ်မှတ်ချိန်ရမှာမထီရောက်ဘူးလို့ဆိုလိုက်ပါတယ်ရုရှားလို Canopus 5 satellite မျိုးစားကအများကြီးသုံးစားလို့မရဘူးဥပမာကြောင်ကားတစ်စီးရဲ့အရွယ်စားကိုလောက်ပဲကြည့်လို့ရနိုင်မှသာဖြစ်ပြီးဒါကဒေတာတွေမှာစိုးရိမ်စရာအတိအကျမဟုတ်ပါဘူးလို့ဗိုလ်ချုပ်ကြီးမက်ကန်စီကဆက်ပြောခဲ့ပါတယ်ဒါ့အပြင်အီရန်စစ်ရာရှိတွေအနေနဲ့2018ခုနှစ်တည်းကရုရှားကိုအကြိမ်ပေါင်းများစွာသွားခဲ့ပြီးအခုဂျိုတူတွေဝယ်ယူအလေးနဲ့လောက်ခဲ့ကြတယ်လို့လည်းအရှေ့လေပိုင်းစီတာအမေရိကန်ရရှိသူက Washington Post သတင်းစာကိုအခုမတ်လအစောပိုင်းတုန်းကပြောခဲ့ပါသေးတယ်။ဗိုလ်ချုပ်ကြီးမက်ကန်စီကလည်းအခုရုရှားဂျိုတူစနစ်ကအရသာသုံးတာဖြစ်ပြီးတချို့အားကောင်းတဲ့ကင်မရာတွေဆိုရင်ဒီဂျိုတူကရတဲ့ပုံရိပ်တွေထက်တောင်ပြသားသေးတယ်လို့ထည့်ပြောခဲ့ပါသေးတယ်ခင်ဗျ။တရုတ်စစ်လေရင်28စီထိုင်ဝမ်လေပိုင်းနဲ့ထဲဝင်ရောက်လာခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ထိုင်ဝမ်နောက်တောင်ပိုင်းလေကြောင်းကာကွယ်ရေးသတ်မှတ်စုံတွေကိုတရုတ်တပ်ခတ်ရေးဂျက်လေရင်တွေနဲ့ဘုံကျဲလေရင်တွေအစုတစ်ဖွဲ့ဝင်ရောက်ပြန်တန်းသွားခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ဒီပေါ်ထိုင်ဝမ်လေတပ်ဘက်ကလည်းလေရင်ပေါင်းများစွာပြန်စစ်လွတ်ခဲ့ပြီးလေကြောင်းကာကွယ်ရေးစနစ်ကိုပါအသင့်အနေထားစပြင်ထားခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဆက်ပြောခဲ့ပါတယ်။တကယ်တော့တရုတ်အနေနဲ့ထိုင်ဝမ်ပေါ်ဖိအားပေးတဲ့အနေနဲ့အခုလိုစစ်လေရင်တွေအပြင်စစ်သမောတွေကိုလည်းအရင်နှစ်နဲ့ငယ်အတွင်းမှာထိုင်ဝမ်ပိုင်းနဲ့တည်းအချင်းချင်းစစ်လက်မှုတွေရှိခဲ့ပါတယ်။အခုအတီလာတို့ကလည်းတရုတ်စစ်လေရင်25စီကိုထိုင်ဝမ်ရဲ့လေကြောင်းရံကာကွယ်ရေးသတ်မှတ်စုံတွေကိုဝင်ရောက်ပြန်တန်းခဲ့ပါသေးတယ်။ဒါအပြင်အခုတစ်ခေါက်မှာတရုတ်ဆိုရပြောခွင့်ရက G7 ဆက်မှုထိပ်သီးခရနိုင်ငံထိပ်သီးပွဲပြီးတရုတ်ပြည်ထောင်ရေးကိုဆွတ်ဖက်တဲ့အနေနဲ့ထိုင်ဝမ်ရဲ့လက်ကြားတစ်လျှောက်တင်းမာမှုတွေကိုငြင်းငြင်းကြဲကြဲဖြေရှင်းဖို့တနင်္ဂနွေနေ့ကတောင်းဆိုချက်ထုတ်ခဲ့တာပေါ့အခုလိုတုံ့ပြန်ဆောင်ရွက်ခဲ့တာပါလို့ပြောခဲ့ပါသေးတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုလည်းလောက်နဲ့ကိုဝင်းမင်းတို့ပြပြသွားတာပါ။သတင်းပတ်ဆင်ကဏ္ဍတွေမတိုင်ခင်သတင်းပေးပို့ချက်တွေအရင်နှားဆင်ရပါမယ်။ရင်းစုံတော့လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုထိုင်းဆွေရကတွေးဆုံဆွေးနွေးနေတာဘာကြောင့်လဲဆိုတာပြပြပါမယ်။မြန်မာနိုင်ငံလက်ရှိခြေအနေနဲ့ပတ်သက်လို့တွေးဆုံဆွေးနွေးဖို့အတွက်ဆိုပြီးထိုင်းဆွေရကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ဒိုင်းသားလက်နက်ကိုင်အဖွဲ့တွေကိုကမ်းလှမ်းထားပါတယ်။ဒီကမ်းလှမ်းချက်ပေါ်ဒိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဘယ်လိုသဘောထားပါလဲ။တွေးဆမှုအခြေအနေရောဘယ်လိုရှိပါသလဲဒီအကြောင်းရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုသိန်းထိုင်ဦးပြောပြပါမယ်ခင်ဗျာ
လက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးထိုင်းနိုင်ငံဆိုရက NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုမေလစောပိုင်းကစတင်ကမ်းလှမ်းခဲ့တာပါဒီလိုကမ်းလှမ်းခဲ့တာနဲ့သူတချို့လက်နက်ကိုင်အဖွဲ့တွေနဲ့လည်းတွေးဆခဲ့တယ်လို့ပုံအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥကာက VOA ကိုပြောပါတယ
်ကြောင့်မေလတော့တစ်ခါတွေ့ရတယ်မေလာတော့ကပုံဖော်ပဲတွေ့တယ်။ကျင်းကြီးတွေ့တယ်၊အာဆီယံကတွေ့တယ်၊ခရင်ကြီးတွေ့တယ်။အဲ့ဒီသုံးနေရာသွားတွေ့တာပဲကျွန်တော်လိုက်မေးတယ်။မင်းတို့ NCA တိုင်းနေမလား၊ချိုးပေါက်ပြီးတော့တိုင်မလားမေးတယ်တဲ့။ NCA တိုင်းနေတယ်၊နေနေလုံးဝနေဆက်လုပ်တယ်ဆိုရင်တော့ခိုင်ကသူလိုအပ်တယ်လို့ကိုယ်ကြီးပြောပါဗျာ။တိုက်ဖို့ဆုံးဖြတ်တယ်ဆိုရင်လည်းတိုက်ပေါ့။သူ့ကခိုင်ကတော့ဟိုအာမကိုပေါ့။ဒါတော့ပြောင်းပြောတာပေါ့။နေတိုင်းဆက်လုပ်ပေါ့။ဒီခါချက်ရေးဆက်ထိန်ပေါ့ဒါဒါဆိုရင်သူတို့နဲ့အဆင်ပြေတာပေါ့။
ဒီလအတွင်းမှာတော့ NCA ပြည်ရက်ဆယ်ပွဲနဲ့တွေ့ဆုံမှုကံလန်းခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်။ဒီတွေ့ဆုံပွဲဟာထိုင်းဆိုရရဲ့တပွဲချင်းတွေ့ဆုံဆွေးနွေးမဲ့အလားအလာရှိနေပြီးဘယ်အချိန်ဘယ်နေရာမှာတွေ့ဆုံမယ်ဆိုတာကိုတော့ ဆုံးဖြတ်ချက်ချနိုင်တဲ့အခြေအနေမရှိသေးပါဘူး။ထိုင်းဆိုးရဘက်ကကလန်နာကိုပြီးခဲ့တဲ့တစ်ပတ်ကျော်ကကြောင်းကြားခဲ့တာဖြစ်တဲ့အကြောင်းနဲ့ထိုင်းဆိုးရနဲ့တွေ့ဆုံဆွေးနွေးမဲ့အလားအလာကိုရခိုင်ပြည်လူမျိုးရေးပါတီဒုက္ခရဒေါ်စောမြရစာလင်းကအခုလိုပြောပါတယ
်။ကျမကတော့ခေါ်တဲ့အကြောင်းရင်းကိုတော့ကျမမသိဘူး။ဒါပေမဲ့ကျမတို့ကယုံကပြောတာကတော့ဒီထိုင်းကအဆိုးရကလူတို့တွေနဲ့တွေ့ဖို့အတွက်အဖွဲ့တိုင်းကိုဖိတ်ခေါ်တယ်ဆိုတာမျိုးကတော့ကျမတို့စာကိုရတယ်။ရတယ်ဆိုတော့ကျမတို့ကစဉ်းစားတယ်ထိုင်းဘက်ကကိုကျမတို့တော်လို့မရဘူးအခုလုံးလုံးစင်မှာကိုရတင်းတွေရှိတယ်အဲ့ဒါကြောင့်မလို့ကျမတို့ကတော့အကြောင်းပြန်တာကတော့ဘာအကြောင်းနဲ့တွေ့မှလဲတွေ့မယ်ဆိုလို့ရှိရင်ကျမတို့ကအွန်လိုင်းနဲ့တွေ့မယ်လို့ပဲကျမတို့ပါတီအနေထားကတော့အဲ့လိုပဲစာပြန်ထားပါတယ်ဒါပေမဲ့ကျမတင်းမှာတွေ့ရသလားဆိုလို့ရှိရင်တော့တချို့အဖွဲ့အစည်းတွေကတော့ဒီလိုတွေနဲ့တွေ့ဖို့ဆိုတာမျိုးကျမကြားရပါတယ
်ထိုင်းဆိုရဘက်ကဂလန်ခဲ့တာကိုပြီးခဲ့တဲ့တပတ်ကျော်ကအကြောင်းကြားခဲ့တာဖြစ်ကြောင်းသူကပြောသွားပါတယ်အဓိကတွေ့ဆုံဆွေးနွေးတာကိုဂလန်ခဲ့တာကတော့မြန်မာပြည်နိုင်ငံကြီးနဲ့ပတ်သက်ပြီးအဖြေရှာနိုင်ရေးဖြစ်နိုင်ခြေရှိတဲ့အကြောင်းဒေါ်စောမြရစာလင်းကသုံးသပ်ပြောဆိုပါတယ်
။ဟိုကျွန်မထင်တာကတော့ဒီထိုင်းအစိုးရအနေနဲ့လက်ရှိနိုင်ငံကြီးအခြေအနေပေါ်မှာတဖွဲ့ချင်းစီရဲ့ဆန္ဒသဘောထားကိုမင်းနိုင်တယ်။အဲဒီလိုချင်းဒီလိုတွေကဒီလက်ရှိနိုင်ငံကြီးအခြေနိုင်ငံကြီးရဲ့အခြေအနေတစ်ခုအပေါ်မှာတစ်ခုခုဘလို့အဖြေရှာနိုင်မလဲလို့စဉ်းစားတဲ့ပုံများဖြစ်လင်မလားပေါ့။အဲ့လိုပုံများမျိုးပဲကျွန်တော်စဉ်းစားပါတယ်။
တိုင်းနာလနဲ့ကဲဖွဲ့ရည်အနေနဲ့နေရဒေသဒီဒီမှာခြေဆိုင်နေလာကြောင်းထိုင်းဆိုးရနဲ့တွေ့ဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီးဘယ်ဖွဲ့ကဘယ်နေရာမှာတွေ့ဆုံမယ်ဆိုတာနှစ်ဖက်ကြားညှိနှိုင်းမှုရှိနေပြီးအစောဆုံးဒီလကုံဘိုင်းလောက်တွေ့ဆုံပွဲတွေစတင်ွယ်ရှိတဲ့အကြောင်းခန့်မှန်းတာတွေရှိနေပါတယ်ခင်ဗျာ
ဒီမျိုးစုနဲ့ကဲဖွဲ့ရည်ကိုထိုင်းဆိုးရကတွေ့ဆုံဆွေးနွေးတဲ့အကြောင်းရန်ကုန်ကလာတဲ့တရင်ကိုကိုသိန်းထိုင်ကပြောပြသွားတာပါအုပ်ချုပ်ရေးမှုနဲ့တရင်ပေးဆွဆွဲခံရသူတွေအသက်ခံရတဲ့တရင်မကြခင်ပြောပြပါမယ်အခုတော့မီဇိုရန်ဘက်ရောက်နေသူတွေကိုအကူအညီပေးမယ်ဆိုတဲ့အကြောင်းဆက်ပါမယ်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုတိမ်းဆောင်ရောက်ရှိနေတဲ့မြန်မာပြည်အတွက်ငွေကြေးထောက်ပံ့ကူညီမယ်လို့မီဇိုရန်ပြည်နယ်ဝန်ကြီးချုပ်ကမနေ့ကပြောသွားတဲ့အကြောင်းမီဇိုရန်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်လက်ရှိမီဇိုရန်ပြည်နယ်မှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်အမတ်တွေအပါအဝင်ဆီယနာဒိမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးတော့တိမ်းဆောင်သွားသူတောင်းချီရှိနေတယ်လို့လည်းပြောပါတယ်ဒီအကြောင်း VOV သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာစစ်တပ်ကနေတပိတ်မှောက်ဆန္ဒပြသူတွေကိုအကြမ်းဖက်နေနှင်းခဲ့လို့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့မီဆိုရန်ပြည်နယ်အတွင်းကိုသိမ်းရှောင်လာတဲ့မြန်မာစစ်ဘေးရှောင်တွေအတွက်ငွေကြေးထောက်ပံ့သွားမယ်လို့မီဆိုရန်ပြည်နယ်ဝန်ကြီးချုပ်စိုရန်ထန်းကန်ကပြောဆိုထားတယ်လို့မီဆိုရန်ရောက်မြန်မာနိုင်ငံသားတွေအရေးကူညီဆောင်ရွက်ပေးနေတဲ့ NGO United for Democratic မြန်မာဖွဲ့ကတွဲဖက်တွင်းမှုကိုရစ်ချတ်ကပြောပါတယ
်စစ်ပြည်နယ်မတိုက်ပွဲတွေကဖြစ်တော့ဒီကဲမှာစစ်ပြောင်းတွေထွက်ပြေးလာတဲ့သူတွေကခုရပိုင်းတော်တော်လေးတိုးလာတယ်။ဆိုတော့မနေ့ကမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကဒီဝိုင်နယ်ရီနဲ့သူတို့တွေ့ဆုံပြီးတော့မှဒီစစ်ပြောင်းအရေးကိစ္စကိုသူတို့ဆွေးနွေးတဲ့အခါမှာသူကပြောသွားစစ်ပြောင်းတွေအတွက်ရထားတဲ့ဦးကြီးကြီးနဲ့ဟိုရဖို့တော်တော်လေးနေစနေပြီးဆိုတဲ့စကားတော့ပြောတယ်ကျွန်တော်ဟိုရောက်ဖို့အလားလာတော့ရှိတယ်လို့တော့ကျွန်တော်တို့အနေနဲ့တော့သုံးသပ်လို့ရတာပေါ့နော
်မီဆိုရန်ပြည်နယ်ဝန်ကြီးချုပ်ကနေမနေ့ကစွန်လ15ရက်နေ့ကပြောဆိုသွားပေမဲ့ဘယ်ချိန်ဘယ်လိုကူညီသွားမယ်ဆိုတာကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးမြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းဇန္နပြသဘေးမှမှုတွေမှာအကြမ်းဖက်နေနေမှုကြောင့်ချင်းပြည်နယ်ကမြို့နယ်တချို့နဲ့စကိုင်းတိုင်းကလေးစားတဲ့မြို့နယ်ကဆစ်ရှောင်များပြားအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်ကိုတင်းရှောင်ရောက်ရှိနေတာပါသိန်းဆောင်ရောက်ရှိလာတဲ့အထဲမှာချင်းမြင့်နဲ့ဝဉ္ကြီးချုပ်ဟောင်းဆလိုက်လန့်လွယ်နဲ့အန်နဒီအမတ်တွေများများရှိနေတယ်လို့ကိုရစ်ချကပြောပါတယ်
။ကလီမျိုးဘက်ကဟာရီရောပေါ့နော်။ဟိုချင်းပြည်နယ်ကဟာရီရောအန်နဒီအမတ်တော်တော်များများတော့ဒီဘက်မှာရောက်လာကြတယ်။မနေ့ကကြားတာတော့ဒီဆလိုက်ဦးလျင်လွယ်နဲ့ရောက်လာတယ်သူတို့ကြားတယ်။တချို့လွတ်တော်အမတ်တွေကတော့ကျွန်တော်တို့ဒီအိုက်ဇော့မှာရစ်ဖြူဂျီကမ်ပြီးလောက်ထားတယ်။အဲ့ဒီရစ်ဖြူဂျီကမ်မှာတော့တော်တော်များများတော့ကျွန်တော်တို့ထားတာပေါ့နော်။
လက်ရှိမီဆိုရန်ပြည်နယ်မှာမြန်မာစစ်ဘေးရှောင်တွေတောင်းချီရှိနေပြီးမြို့တော်အိုက်စောပါဝင်နေဆက်မှာခုံလုံနေရတယ်လို့ပြောပါတယ
်မီဆိုရန်ပြည်နယ်လုံးမှာစစ်ဘေးရှောင်ဥယီတပေါင်းခွဲလောက်ရှိတယ်လို့တော့ကြေညာတယ်ဒီစစ်ဘေးဒုက္ခတွေတွေကဟိုအနေနဲ့ရိတ်ရက်ကနေဝင်လာတာလေဒီကတော့စခန်းကမြို့တော်အိုက်စောမှာပဲလုံးလုံးစေတော့ရှိတယ်တခုပဲပေါ့နော်ဒါပေမဲ့နေဆက်ဒေတာတွေမှာပေါ့နော်ဥပမာချင်းပြည်နယ်ရေခေါသာမြို့နယ်နေဆက်ဒီတမားတို့ဘာလို့မလဲစခန်းလေးတွေရှိတယ်ဘလဲဝါလို့နေဒီဆိုင်ဟာတို့လုံတိုင်တို့ဘာလို့မလဲဟိုကြီးကြီးမားမားစခန်းရဲ့လို့မဟုတ်ဘူးယာယီပုံစံမျိုးပေါ့နော
်လက်ရှိစစ်ဆောင်တွေကတော့မီဆိုရန်အရဖက်ဖွဲ့စည်းတွေပါဝင်ပါရာရေးဖွဲ့တွေကနေထိုင်ရေးရိတ်ခါကူညီပေးဆောင်နေပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းကန့်ကွက်ဆန္ဒပြသူတို့အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်နဲ့မဏိပူရပြည်နယ်ဘက်ကိုတိမ်းရှောင်လာရတာလည်းဖြစ်ပါတယ်ခင်ဗျာအိန္ဒိယမီဆိုရန်ပြည်နယ်ဘက်မှာတိမ်းရှောင်နေသူတွေကိုပြည်နယ်အစိုးရကကူညီမယ်ကြောင်းနိုင်ငံရေးတင်ပြပို့ခဲ့တာပါကင်းမာရွာဖြစ်စဉ်နဲ့ပတ်သက်ပြီးနှစ်ဖက်ပြောဆိုတာတွေမကြခင်သိရပါမယ်အခုတော့ရို ော့ကျွန်တော်တို့စစ်တပ်ကအာဏာသိမ်းတာ9လနီးပါးရှိလာတဲ့အချိန်ထိနိုင်ငံတော်ဆန္ဒပြပွဲတွေဆက်ရှိနေတယ်လို့စစ်ကောင်စီလက်ထက်မှာအုပ်ချုပ်မှုဖြစ်လာသူသတင်းပေးအဖြစ်ကြော်ကြော်သူတို့တက်ဖြတ်ခံရတာမျိုးတွေလည်းရှိလာနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံပြောပြပါမယ်ခင်ဗျာ
။ဒီကနေ့မနက်စောပိုင်းကရန်ကုန်တိုင်းရန်ကုန်မြို့လှိုင်သာယာမြို့နယ်ရက်ကွက်အုပ်ချုပ်ရေးမှူးတဦးသူ့ရဲ့ဦးခေါင်းကိုတနက်နေ့ပစ်တပ်ခံခဲ့ရပါတယ်။အလားတူပဲတန်လျင်မြို့နယ်ကြောက်တန်းမှာလည်းစစ်ကောင်စီလက်ထက်မှာပညာရေးမှုဖြစ်လာတဲ့ကြောက်တန်းမြို့နယ်ကပညာရေးမှုတူတနက်နယ်ပြစ်ဒတ်ခံခဲ့ရပါတယ်။ဒီပြစ်ခတ်မှုတွေကိုဘသူဘဝကကျူးလွန်နေဆိုတာကိုတော့တီးခြားအတိမပြုနိုင်ပါဘူး။ဆက်နာသိမ့်ပြီးတဲ့နောက်ပိုင်းအုပ်ချုပ်ရေးတာဝန်ရှိသူတချို့နဲ့သတင်းပေးအဖြစ်နဲ့ကြော်စောသူတချို့ဇက်တိုက်ဆိုသလိုလှုပ်ကြံခံခဲ့ရပေမဲ့ပညာရေးဝန်ထမ်းတဦးလှုပ်ကြံပြစ်ဒတ်ခံရတာကတော့ဒါပထမဆုံးဖြစ်ပါတယ်။အသက်ခံရသူကြောက်တန်းမျိုးနဲ့ပညာရေးမှုဦးအေးထွန်းဟာအရင်တုန်းကတော့ဒုတိယပညာရေးမှုဖြစ်ပါတယ်။စီဒီယံလုံးလိုက်တဲ့ပညာရေးမှုရဲ့နေရာမှာစစ်ကောင်စီကအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာပဲကြောက်တန်းအထက်ကတင့်ကျောင်းရှိမှာပြစ်ဒတ်ခံရတာလို့ဒေသခံတွေကပြောပါတယ်။လှိုင်သာယာမျိုးနယ်ကပြစ်ဒတ်ခံရတဲ့အုပ်ချုပ်ရေးမှုဆိုတဲ့သူကတော့အမှတ်73ရပ်ကွက်အုပ်ချုပ်ရေးမှုဦးလှဦးဖြစ်ပါတယ်။ဒီကနေ့မနက်9နာရီဝန်းကျင်လောက်မှာလှိုင်သာယာပင်လုံဈေးရှိမှာပြစ်ဒတ်ခံခဲ့ရတာပါ။အခုလိုမျိုးအုပ်ချုပ်ရေးမှုတွေလုံးကြံခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးစကိုင်းတိုင်းကြေးရွာကရမိရပ်ဖတ်တဦးကသူ့အမြင် VOA ကိုအခုလိုပြောပြပါတယ်
။တက်နဲ့ဟိုလိုစစ်ကောင်စီနဲ့တွဲပြီးတော့အလုပ်လုပ်ကြတဲ့အခါကမိုင်းနဲ့ပြမှုတွေနဲ့ကြည့်တယ်လို့ပြီးဆောင်ရက်ပြီးတော့အုပ်ချုပ်နေတဲ့အနေအထားတွေရှိနေတဲ့အခါကျဟိုလေပြကြီးပြည်ပြည်ရနေပြီးတော့ဟိုလာသူတို့အုပ်ချုပ်မှုပိုင်းလုံးလိုက်မှဒုက္ခတွေအားလုံးရောက်ကြတယ်ပေါ့ဟိုလာဆက်သေးတွေတွေ့ကြတယ်ရောအနေဆက်ပြေးကြရတယ်လူတွေလုံးလိုက်မှပို့ပြီးတော့အကြောင်းတရားတွေရှိလာတဲ့အခါကျတော့ဟိုလာသူတို့ရှိနေပို့ပြီးတော့အနေရှိတယ်ဆိုပြီးတော့ဟိုလာအဲ့လိုမျိုးလဲပြဿနာတွေအများကြီးဖြစ်နေကြတယ်
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဖျားသုံးစုမြို့မှာလည်းဒေသခံတွေဘက်ကစစ်တပ်သတင်းပေးအဖြစ်ဆွဆွဲခံထားရသူတူဒီကနေ့နေ့လယ်ပိုင်းကတနက်နေ့ပြစ်ဒတ်ခံခဲ့ရပါတယ်။စကိုင်းတိုင်းဒဇယ်မြို့ထောင်ကြီးရွာမှာလည်းဒေသခံတွေဘက်ကစစ်တပ်သတင်းပေးလို့ဆွဆွဲခံထားရတဲ့ကြေးရွာအုပ်ချုပ်ရေးမှူးဟောင်းတူလည်းဒီကနေ့မနက်ပိုင်းမှာဓားနဲ့ခုတ်ခံခဲ့ရပြီးတေဆုံးခဲ့ပါတယ်။ဒီကနေ့မှာတော့ဆရာနာတိန်ဆန့်ကျင်မှုဆန္ဒပြပွဲတွေပြည်နယ်နဲ့တိုင်းကတချို့မြို့တွေမှာဖြစ်ခဲ့ပေမဲ့ရန်ကုန်မှာတော့ဒီကနေ့ဆန္ဒပြတာမရှိပါဘူး။တဝဲမှာတော့စစ်ကောင်စီတပ်တွေကမြို့ရဲ့အဝင်ထွက်တွေကိုတေချာကြက်မှတ်စစ်ဆင်နေပြီးတော့မြို့ထဲမှာလုံခြုံရေးတင်းကျပ်မှုအားနည်းတဲ့အတွက်ဆန္ဒပြစစ်ကြောင်းတွေဖြိုခွဲဖမ်းဆီးခံရတာမရှိခဲ့ဘူးလို့ဆန္ဒပြစစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ်။ဒီကနေ့တဝဲခရိုင်မှာတော့ငါတို့ငြိမ်သက်သွားမှာမဟုတ်ဆိုတဲ့ခေါင်းစည်းစရမ်းကင်ဆောင်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။
ပြန်လာပေးနာ9လနီးပါးကျန်နေတာဖြစ်တယ်အဲဒီ9လနီးပါးအထက်မှာသတိခံရလို့အများကြီးရှိတယ်ပြီးတော့တက်တက်ခံရလို့လည်းအများကြီးရှိတယ်တွေ့ခဲမှာဆိုရင်အခုဆိုဆက်ဆက်ရုပ်ဖြစ်နေပြီပြီးရပြီးတော့သတိခံထားရတာကလည်း900ကျော်နေပြီဒါပေမဲ့လည်းကျွန်တော်တို့ဒီအာနာချစ်ကိုတော်လာတဲ့ဟိုပုံစံအာနာချစ်ကိုတော်လာတာဒီပုံစံမျိုးနဲ့ဆက်ပြီးတော့ရှိနေအောင်လည်းပေါ့နော
်ကလေးမျိုးမှလည်းဒီကနေ့မိုးတီးထန်တဲ့ကြားကပဲမနဲ့ရောညနေပိုင်းမှာဆန္ဒပြစစ်ကြောင်းတွေခြိတက်ခဲ့ကြပါတယ်။ကလေးမျိုးမှလည်းဒီရက်ပိုင်းလုံခြုံရေးတင်းကျပ်ထားတာမရှိတဲ့အတွက်ကလေးမျိုးရဲ့လမ်းမတွေပေါ်အထိခြိတက်ဆန္ဒပြနိုင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။တန်းချီတာအမျိုးပေါ် PDF နဲ့တရင်ရတဲ့ဟာတွေ PDF နဲ့ဆက်ဆက်တဲ့ဟာတွေကိုလိုက်ဆောင်ရန်တန်းချီတာမျိုးပဲအဓိကလုပ်နေတယ်ဒီတပိတ်ကိုဒီကြီးမှအာရုံစားတဲ့ပုံစံမျိုးရှိတယ်
ဒီအပိုင်းတွေမှာကလေးမျိုးတွေမှာအစစ်စေးတွေကြောင့်လူငယ်တချို့ဖမ်းဆီးခံခဲ့ရတာရှိပေမဲ့တချို့ပြန်လွတ်လာတာတွေလည်းရှိတယ်လို့ဆိုပါတယ်။မန္တလေး၊မြိုင်၊ပေါင်၊လောင်းလုံ၊ရေပြူစတဲ့ဒေသတွေမှာတော့ပျောက်ကြားသပိတ်တွေဆင်နွှဲကြသလိုမုံရဆလင်းကြီးစတဲ့ဒေသတွေဘက်မှာလည်းကြေးရွာတွေစုပေါင်းတဲ့သပိတ်တွေပြုတ်လုပြီးဆရာနာရှင်စန့်ကျင်ရေးကိုလူထုကပုံစံမျိုးစုံနဲ့ဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတယ်ရှင်
။စစ်ကောင်စီနဲ့ဆက်ဆက်သူတွေဖြစ်ဆွဆွဲခံရသူတွေလှုပ်ကြံခံရတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့မတ်စုမုံပြပြသွားတာပါ။လူညာဒုက္ခတွေရဲ့အချက်လက်ယွန်းဤဆရာကကောက်ယူတဲ့ပေါ်ဒုက္ခတွေသဘောထားဘယ်လိုရှိလဲဆိုတာပြောမပြခင်ကင်းမရွာဖြစ်စဉ်ကိုကြည့်အောင်ပါ မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကင်းမောက်ရွာမိလောင်မှုမှာစစ်ကောင်စီနဲ့ဒေသခံ PDF တွေကြားအပြန်အလှန်ဆွဆွဲနေပြီးမိလောင်မှုကြောင့်နေအိမ်တွေကကျန်းမာရေးမကောင်းတဲ့တတိယဝန်အူနေအိမ်ထဲမှာမိလောင်ပြီးတည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိတော့အဲ့ဒီဒေသအနီးမှာအခြေအနေတင်းမာဆဲရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကုသားညုံကပြောပြပါမယ်
။မနေ့ဇွန်လ15ရက်နေ့ကမကွေးတိုင်းပခုတ်ခုခရိုင်ပေါ့မြို့နယ်တောင်ပိုင်းကကင်းမောက်ရွာအနီးမှာဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပြီးတဲ့နောက်ပိုင်းကင်းမောက်ရွာမိလောင်ခဲ့တာဖြစ်ပါတယ်။နေနေမှာမပြေးနိုင်တဲ့တကြီးရုံနှစ်ဦးမိလောင်ပြီးတော့တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိလောင်မှုဟာစစ်တပ်ဘက်ကရှို့မိကြောင်ဖြစ်တယ်ဆိုပြီးတော့ပေါ့ PDF အဖွဲ့ဝင်တူက VOE ကိုပြောပါတယ
်။မိလို့ရှို့ရပုံရင်းကြောင်တွေမိရှို့တယ်တကြီးရုံတွေဆိုလို့ရှိရင်တချို့ဟိုဘိုးဘွားတွေပေါ့ဘိုးဘွားတွေအိမ်ထဲမှာစားကြတောက်ကြတွေနဲ့ထပ်ထားကြတာအဲ့မိရှို့တဲ့ဘိုးဘွားတွေပါကုန်တယ်ကြာ။ဘိုးဘွားနဲ့ကတော့အဲ့မိရှို့တဲ့ဆက်မှာပါသွားတယ်အယိုးပဲပြန်တွေ့ရပါတော့။သူတို့ကတကြီးရုံတွေလေးမပြေးနိုင်မလွှားနိုင်ဘူး။မပြေးနိုင်မလွှားနိုင်တော့ဟိုဘယ်လိုပြောမလဲဟိုမလန်းမလျှောက်နိုင်တော့ဘူးမလျှောက်နိုင်တော့အဲ့ဒါသားသမီးတွေကသူတို့အဖိုးအဖွားတွေကိုစားကြတောက်ကြအပြည့်နဲ့အိမ်မှာတကားပိတ်ပြီးခြတာခဲ့ပြီလားလေ
ကင်းမရွာဟာအိမ်တော်စု၃ဝန်းဒီပါရှိပြီးတော့ကြေးရွာရဲ့၃ပုံ၂ပုံကျော်မိလွဲပါသွားတာဖြစ်ပါတယ်စစ်ကောက်စီဘက်ကတော့ဒီလုံချုံရေးအဖွဲ့ဝင်တွေဟာကြေးရွာအတွင်းကိုဝင်ရောက်ခြင်းမရှိဘဲနဲ့ကြေးရွာထက်ကနေဆောင်ဆိုင်နေချိန်မှာရွာတွေကနေမိခိုးလုံးတွေထွက်လာတာမြင်ရပြီးတော့လက်နက်ကင်တွေကကြေးရွာတွေကစက်ခိုင်ပတိဝင်းအိမ်တိန်ကိုမိရှွေရွာကနေလီတိုက်ခိုက်တာကြောင့်တခြားအိမ်တွေကပါကူးဆက်လောင်ကျွမ်းသွားတာဖြစ်တယ်လို့သတင်းထုတ်ပြန်ပါတယ်။စစ်ကောင်စီကထုတ်ပြန်တဲ့မြန်မာ့ရုံဝင်တန်ကြားသတင်းမှာလည်းမိလောင်မှုကိုအသေးစိတ်စစ်ဆေးမှုပြုလုပ်ရမှာတော့သူတို့ခေါ်အကြမ်းဖက်အဖွဲ့ဝင်40လောက်ကအခြေခံပညာထက်တန်းကျောင်းမင်းနဲ့ချင်းဆိုင်ကဥကျော်ထေးရဲ့နေအိမ်ကိုမိုးလက်နှစ်နာရီ40ခန့်မှာစတင်မိရှုဖျက်ဆီးတဲ့အတွက်အခြားနေအိမ်တွေကိုပါကူးဆက်ပြီးတော့ကြေးရွာရဲ့အင်ဂျီပေါင်း225လုံးနဲ့အင်ဂျီ100ခန့်ပျက်စီးမိလောင်ခဲ့တယ်လို့ကြေညာပါတယ်။လူအသေးပြောက်တဲ့ရင်ကိုတော့မပြောပါဘူး။ဒီဖြစ်စဉ်နဲ့ပတ်သက်လို့မိရှို့ဖြစ်စည်းသူတွေကိုဖမ်းဆီးအရေးယူဖို့ဆက်လက်ဆောင်ရွက်နေတယ်လို့လည်းစစ်ကောင်စီကကြေညာပါရတယ်။ကြေညာသားတွေကတော့စစ်ကောင်စီတပ်တွေနေအိမ်ကိုမိရှို့တဲ့တပ်ပုံအထောက်အထားတွေအပြင်မျက်မြင်တွေ့ရှိသူတွေပါရှိတယ်လို့ပြောပါရတယ်။ဒါအပြင်စကိုင်းတိုင်းမင်းကင်းမြို့နယ်မှာဆိုရင်လည်းမနေ့ဂျွန်လ15ရက်နေ့မှာစစ်ကောင်စီတပ်တွေနဲ့မင်းကင်း PDF တို့တိုက်ပွဲဖြစ်ခဲ့ပါသေးတယ်။တိုက်ပွဲဖြစ်ပွားပြီးတော့နောက်တည့်ရက်ဒီကနေ့ဂျွန်လ16ရက်နေ့မှာတိုက်ပွဲဖြစ်ခဲ့တဲ့အနီးကပင်တင်းနဲ့ဖက်ခတ်ကြီးရွာကဒေသခံတွေကိုစစ်ကောင်စီတပ်တွေကမောင်းထုတ်ပြီးကြီးရွာကိုမိရှို့မယ်လို့ချင်းချောက်တာတွေရှိတဲ့အကြောင်းဒီမင်းကင်းဒေသခံတူကခုလိုပြောပါတယ
်။ဟိုဟာရှိမယ်ကိုပင်တင်းရှိမယ်ဖက်ခတ်ရှိမယ်ရွာလာပြီးမှပြည်သူလူထုတွေအကုန်လုံးမှအိမ်တွေကနေမှမနေဖို့ပြောပြီးမှဒီ PDF တွေတခုလုံရင်ရွာကိုမိရှို့မယ်ဆက်ပြောတယ်။အဲ့ဒါပြီးတော့ဟိုပင်သူတို့နဲ့ဟိုဒီဖြစ်တဲ့နေရာတိုက်ပွဲဖြစ်တဲ့နေရာနားမှာဖက်ခတ်ရွာကိုသွားတယ်။အဲ့ဖက်ခတ်ရွာမှာရှိတဲ့ဒီအိမ်တွေထဲမှာရှိတဲ့ပစ္စည်းတွေဒီစေဝါးတွေအကုန်လုံးအစားတောက်တွေအကုန်လုံးရိုင်းနေဖြစ်စီပြီးအကုန်လုံးယူပြီးမှအခုသူတို့အစင်းသူတို့ PDF တစ်ဖွဲ့ရှိတယ်လို့သူတို့ယူဆရတဲ့နေရာချွာတွေက3ရွာဆိုတဲ့ရွာအခုရောက်ပြီးရောက်နေတယ်အခုရွာတွေအကုန်လုံးရှိရွာလုံးချွတ်နေပါပါပဲအကုန်လုံးရှောင်တိတ်နေရတယ်ကို
စကိုင်းတိုင်းရွှေဘုခရိုင်မြောင်မြို့နယ်ကကြီးရွာမှာလဲစစ်ကောင်စီတပ်တွေဟာကြီးရွာတွေမှာဝင်ရောက်ရှာဖွေမှုတွေလုပ်နေပါတယ်မန္တလေးတိုင်းမြညာမြို့နယ်တိတ်မွေးတဲ့အင်ဂျီ2000နီးပါးရှိတဲ့ကွန်းဆိုက်ရွာမှာလဲဂျွန်လ14ရက်နေ့ကစစ်ကောင်စီနဲ့နှီးစပ်တဲ့ကြီးရွာအုပ်ချုပ်ရေးမှူးဒါနဲ့ထိုးခါပြီးတော့စစ်ကောင်စီတပ်တွေကကြီးရွာသူကြီးရွာသား50ကျော်ကိုဖမ်းထားပါတယ်။တချို့ကြီးရွာသားတွေကတော့ရွာမှာမနေရဲပဲနဲ့ထွက်ပြေးတင်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ်။စစ်ကောင်စီကဖမ်းဆီးခံထားသူကြီးရွာသူကြီးရွာသား50ကျော်ဟာဒီကနေ့ရှိပြန်မလွတ်လာသေးပဲနဲ့ဒါနဲ့ထိုးခါတဲ့အုပ်ချုပ်ရေးမှူးဟာတည်ဆုံးခြင်းမရှိဘဲမန္တလေးမှာကုသနေတယ်လို့ကြီးရွာသားတွေကပြောပါတယ်ခင်ဗျာ။
ကင်းမရွာမှာဖြစ်ဖြစ်ခဲ့တဲ့အခြေအနေနဲ့တခြားအခြေအနေတွေပေါ်ပြောဆိုချက်တွေတရင်တွေရန်ကုန်ကလာတဲ့တရင်ကိုသားညုံပြပြသွားတာပါတရင်ပတ်စင်ကဏ္ဍတွေမကြခင်နားဆင်ရပါမယ်ခုတော့ရိုဟင်ညာဒုက္ခသည်တွေနဲ့ဆိုင်တဲ့တရင်တစ်ပုဒ်ဆက်ပါမယ်ရိုဘင်္ဂလားဒေ့ရှ်မှာရှိနေရိုဟင်ညာဒုက္ခသည်တွေရဲ့အချက်လက်တွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးယွန်ယွန်လေးဆရာကကြောက်ယူနေတဲ့ပေါ်ရိုဟင်ညာဒုက္ခသည်တွေကြားအကောင်းမြင်သူရှိသူလို့ဆိုရင်းတွေလည်းရှိနေပါတယ်ယနေ့ဆရာကတော့ဒုက္ခသည်တွေရဲ့ကိုယ်ရေးမှတ်တမ်းစီရင်ပြုစုချက်တွေနဲ့ပတ်သက်ရင်အပြည့်အဝကာကွယ်ဆောင်ရွက်နေတယ်လို့ဆိုပါတယ်ဒီအချက်လက်တွေကိုမြန်မာဘက်ကပေးရင်လက်ခံမကန်တူဦးချင်းမေးမြန်းတာမျိုးလုပ်ခဲ့တယ်လို့လည်းဆိုပါတယ်ကောက်ဆက်တစားခရိုင်ကုတူပလောင်ဒုက္ခသည်စခန်းနေရိုညာဒုက္ခသည်ဥအောင်မြိုင်ကိုမဆုမုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ကတမဒီဘင်္ဂလားဒေ့ရှ်အစီအရနဲ့ကဖူးဖော်ပြီးတော့ဒီကိစ္စသူတို့မြန်မာနိုင်ငံမှာဗမာနယ်လေဒီမှာဗမာနယ်လေပြီးတော့မြန်မာနိုင်ငံတေဝင်းကြီးရှေ့ရွာရောကုရဲသစ္စာဘောနော်ကျွန်တော်ဒီကသစ္စာယူရဲသစ္စာယူပြီးတော့ကျွန်တော်ကမြက်ပွင့်နေတော့ခဲ့တာရှိတယ
်ဟုတ်ကဲ့ရှင
်အဲပြီးတော့မိသားစုအင်တောင်းစုဆိုင်လူဘောနော
်ဟုတ်ကဲ
့အဲအင်တောင်းစုဆိုင်လူအဲမိသားစုဓာတ်ပုံနဲ့တော့ခဲ့တာဟာလည်းရှိတယ်ဒီတော့ဒီဟာကိုသူတို့ဒီချိန်မှာမဲတာလည်းရှိတယ် ဒီဟာကျွန်တော်များဝယ်လည်းရမလားမရဘူးလားဆိုတာတူးချင်းသူတို့မဲတာရှိတယ်။တချို့စိုးရိမ်နေတာလည်းရှိတယ်။တချို့ကတော့ကောင်းတယ်လို့ပြောတဲ့လူတွေလည်းရှိတယ်
။အဲ့တော့စိုးရိမ်နေကြတဲ့လူတွေကကြတော့ဘာဖြစ်လို့စိုးရိမ်တာလဲကိုအောင်မြန်း။
လက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့မောင်းတော်ဘူးတူတဲ့စာတင်ပေါ့နော်ဒီမှာလူရှင်ကြတဲ့ရှိတယ်သူတို့ကလည်းဘာမှလုပ်ကြတာမရှိတော့ဘူးအခုတော့ဒီကလူတွေဘာမှမတင်မရှိပေါ့နော်ဘာကြောင့်အဲ့လိုများဝယ်နေတာလဲလို့ဒီကိစ္စတွေနဲ့ဘာကြောင့်များဝယ်ပြီးတော့ဘာမှမဖြစ်ဘူးအဲ့လိုသဘောနဲ့ဆွေးနွေးနေတာ
အဓိကတော့မြန်မာအစိုးရဘက်ကလုပ်ပေးနိုင်တာမရှိဘဲနဲ့သူတို့ရဲ့ကိုယ်ရေးအချက်လက်တွေကိုမျှဝေပေးနေတဲ့အပေါ်မှာစိုးရိမ်ချက်ရှိတဲ့သဘောလားကိုအောင်မြန်း
ဟာဟုတ်ကဲ့လားဟုတ်ကဲ့လေလို့ပါပဲဒီနာလည်းဘာမှသူတို့လောက်ခဲ့လာမရှိဘူးမြန်မာနိုင်ငံတဲမှာရှိတဲ့လူတွေလည်းဘာမှလောက်ခဲ့လာမရှိဘူ
းကိုရဲ့အချက်လက်ကိုပေးလိုက်လို့ရှိရင်လည်းပို့ပြီးစနစ်တကျဖြစ်မယ်ဆိုပြီးတော့ယုံကြည်တဲ့သူတွေလည်းရှိတယ်သူတို့ဘက်ကကြတော့ဘလို့သဘောထားရှိလဲရှင
်အဲယုံကြည်တဲ့လူတွေကဒီလိုပါပဲဘာပဲဖြစ်ဖြစ်ကျွန်တော်ကမြန်မာနိုင်ငံသားတွေပါပဲဒီမှာသူတို့စိတ်ရင်းတဲ့စနစ်တကျမြန်မာနိုင်ငံကိုပို့ပြီးလို့ရည်ဒီမှာလည်းစနစ်တကျစီရိုက်ပြီးတော့ဒုက္ခတွေဘယ်လောက်ရှိတယ်ဆိုတာခံခံနာမရှိလာမှာပေါ့အဲ့တော့ကမနင်္ဂလာလက္ခဏာတွေကပေါ်လို့ရောက်သွားတာပေါ့နော်အဲ့တော့ဒီမလို့တရှိကတာအကောင့်တဲ့ဟာပါပဲအဲ့လိုဆူပြီးတော့ဆင်းနေတဲ့လူတွေလည်းရှိတယ
်ဟုတ်ကဲ့ရှင်အဲ့တော့အခုလက်ရှိကလည်းကိုအောင်မြိုင်ကလည်းဒီစခန်းထဲမှာရှိနေတယ်ဒီဒုက္ခသည်တွေရဲ့အရေးကိုလည်းကုညီဆောင်ရွက်ပေးနေတဲ့လူတယောက်အနေနဲ့ဘလို့ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ဒီလိုစိုးရိမ်နေတဲ့လူတွေအတွက်ကိုရောအကောင်းဆုံးအစီအစဉ်တွေလုပ်ပေးစေတယ်လို့အကြံပြုချင်တာရှိလဲရှင
်အဲ UNHCR ရောပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရပေါ့နော်အဲဒါဒုက္ခဖေးတွေကိုနည်းနည်းဆွေးပြီးတော့ပါပဲလေဆွေးဆွန်ပြီးတော့ဒီကိစ္စကိုဆွေးနွေးပြီးတော့သူတို့ကိုချင်နေမှုတခုဖဲနိုင်အောင်လုံးမကောင်းမယ်လို့ကျွန်တော်အဲ့လိုတင်ပါတယ
်အဓိကတော့ဒုက္ခတွေရဲ့စကားတန်တွေကိုနားထောင်ပြီးတော့မှသူတို့ရဲ့စိုးရင်ချက်တွေသူတို့ရဲ့ဒီအခက်အခဲတွေကိုမေးပြီးတော့မှတေချာလုပ်မယ်ဆိုရင်အကောင်းဆုံးဖြစ်မယ်လို့အကြံပြုချင်တာပေါ့
ဟုတ်ကဲ့ပါလေလူပါသင်ကျူးရှင်တယ်ပ
ါဟုတ်ကဲ့ရှင်အဲ့တော့နေရပြန်ရေးအတွက်အနေထားကိုရောကိုအောင်မြိုင်တို့ဒီရိုဟင်ညာဒုက္ခသည်တွေဘလို့မျှော်လင့်ချက်ရှိလဲအခုလိုဒီမြန်မာနိုင်ငံမှာဆရာနာတင်ထားတဲ့အနေထားမှာလေ
စစ်ကောင်စီကလည်းဒီလက်တွဲမှာသူတို့ကဘာမှအဲဒီအစီအစဉ်ကိုလက်တွဲရှက်ရှက်ဆောင်ရဲနေတာကျွန်တော်မသိပါဘူးစစ်ကောင်စီအာနာသိမီနောက်ပိုင်းနော်အာနာသိမီနောက်ပိုင်းနဲ့သူတို့ကဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသူတို့လာပြီးတော့ဒုက္ခသည်တွေနဲ့ဆွေးနွေးနေတာအဲ့လိုလည်းမရှိဘူးပြီးတော့ကျွန်တော်မြန်မာနိုင်ငံမှာလည်းဘယ်လိုပေါင်းဟောရှိရကြော်ကြော်လို့အဲ့လိုစစ်တေးခံရတယ်ပြီးတော့ဒါတွေမြင်နေကျွန်တော်မှစိတ်မကောင်းဘူ
းကဲအခုလက်ရှိဒီတချို့ဆန္ဒပြနေတဲ့သူတွေကလည်းရိုဟင်ညာများနဲ့အတူရပ်တည်တယ်ဆိုတဲ့ဟာမျိုးပေါ့နော်ဒီကိုချင်းစာတဲ့အခုဆိုရင်သူတို့ပို့ပြီးတော့မှနားလည်တယ်ဆိုတဲ့ဟာမျိုးပြောနေကြတာရှိတယ်အဲ့ဒီပေါ်မှာရောကိုအောင်မြိုင်တို့ဒီရိုဟင်ညာဒုက္ခသည်တွေဘက်ကဘယ်လိုများဟိုသဘောထားရှိပါလဲရှင်
ကျွန်တော်ကသူတို့ကိုချူစုပါတယ်၊ကုချင်းလဲစားပါတယ်၊ကျွန်တော်ကဒီလိုကရူမီယာ၊ဒီလိုကရခိုင်၊ဒီလိုကမြန်မာအလို့ကျွန်တော်မှစိတ်ပြည့်ပြည့်မရှိပါဘူး။ကျွန်တော်အလုံးပြည်ထောင်စုကမြန်မာနိုင်ငံသားတွေပါပဲ၊ဘယ်ဘာသာ၊ဘယ်လူမျိုးမှစု၊ကျွန်တော်ကအလုံးသဟာသာသာရှိရှိကျွန်တော်နေရှိပါတယ်
။မဆုမမဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုတော့သတင်းပတ်ဆင်ကဏ္ဍတွေလည်းကြားပြီးမှုအရင်ဆုံးလူမှုနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်။မိုးရသည့်အချိန်အခါကိုရောက်လာပြီဖြစ်တာကြောင့်ဝမ်ပြိုက်ဝမ်ရှော့ယောဂါဖြစ်စေနိုင်တဲ့အခြေအနေတွေကိုသတိပြုရှောင်ကျဉ်ဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန်းစောကတင်ဆက်ထားပါတယ်ခင်ဗျာ
။ဝမ်ပြိုက်ဝမ်ရှော့ယောဂါဟာအခုလိုမိုးရသည့်အချိန်မှာအဖြစ်များလေးရှိပြီးအထူးသဖြင့်လူများစုဝေးနေထိုင်ရတဲ့နေရာတွေမှာပိုပြီးဖြစ်နိုင်တာကြောင့်စပေးဆောင်ပြည်သူတွေနဲ့တောနောင်တွေမှာရှေးပြောင်းနေထိုင်ရတဲ့သူတွေဟာဝမ်ပြိုက်ဝမ်ရှော့ယောဂါကိုသတိပြုကာကွယ်ထားဖို့လိုတယ်လို့ပညာရှင်တွေကသတိပေးနေကြပါတယ်။ဝမ်ပြိုက်ဝမ်ရှော့ယောဂါဖြစ်ပေါ်ခံစားရပြီဆိုရင်လည်းဆေးရုံစည်းကမ်းကိုမသွားနိုင်သေးခင်မှာခန္ဓာကိုယ်ကဆုံးရှုံးသွားတဲ့ရေဓာတ်ပမာဏနဲ့တူညီတဲ့တစားရေပမာဏကိုအချိန်မီပြန်လည်ဖြည့်တင်းပေးနိုင်မှုအလွန်ရေးကြီးတယ်လို့အရေးပေါ်အပလီကေးရှင်းမှအထူးတရယောဂါကုဆရာဝန်တူဦးဖြစ်သူဒေါက်တာဟိန်းထက်ကအခုလိုရှင်းပြပါတယ်
။ဝမ်ပြိုက်ဝမ်ရှော့ယောဂါကကျွန်တော်တို့ဒီသိပညာတရားဆိုလို့ရှင်တော့သူကများသောအားဖြင့်တော့ self limiting ပေါ့နော်။သူကသူပြန်ပြီးတော့ပြောင်းနိုင်တယ်ပေါ့နော်။ဒါပေမဲ့သတင်းမမူပဲထားမယ်ဆိုလို့ရှိရင်ကျွန်တော်ကရေဓာတ်ဆုံးရှုံးတာကြီးဖြစ်မယ်ဖြစ်ပြီးတော့အဲ့မှာဟိုခန္ဓာကိုယ်ကရေဓာတ်တွေဒါဆုံးရှုံးသွားပြီးရင် hypo volume shock လို့ခေါ်တဲ့ကျွန်တော်က shock ကြီးဝင်လာပြီးတော့အသက်အန္တရာယ်ထိပါကျွန်တော်ကဖြစ်နိုင်တာဖြစ်နိုင်တော့ကျွန်တော်က one by one shock ဖြစ်လာပြီးဆိုလို့ရှိရင်အဓိကကတော့ကျွန်တော်ဟိုအရက်ထဲမှာလည်းဒါတိကျပါတယ်ဓာတ်စားပေါ့နော်ဓာတ်စားလို့ခါမျိုးကိုဟိုကျွန်တော်ကမိွဲမယ်ပေါ့နော်အဲသူတစ်ပြင်အဲ့လိုစပေးရှောင်ဒီနားတွေပိုင်းမှာဆိုလို့ရှိရင်လည်းကစားရနိုင်တော့ကစားလို့ပါမျိုးနော်ဟိုတစားကိုဘယ်တော့တောက်မလဲပေါ့နော်ဘယ်တော့တောက်မလဲဆိုတော့ဟိုတောက်နိုင်တယ်လောက်တောက်လို့ရ ောင်းနိုင်တယ်လားတောက်လို့ရတယ်ဟိုအဲ့ဒါကိုပေါ့ကျွန်တော်တို့ကဟိုဒီဓာတ်ပြန်ဖြည့်ရခန္ဓာကိုယ်မှာဆုံးရှုံးသွားတဲ့တတ္ထုဓာတ်တွေဝင်ထဲမှာပါသွားတဲ့တတ္ထုဓာတ်တွေကိုပြန်လည်ဖြည့်ဆွမ်းတဲ့အနေနဲ့အဲ့ဒါစောက်ကျွန်တော်တို့ကတောက်အောင်နော်
ဝမ်းပြဝမ်းလျှော်ရောဂါဖြစ်ပေါ်ခံစားရပြီဆိုရင်ရေတောက်ပင်းုံနဲ့မလုံလောက်ပဲစားတဲ့ကိုပါပြန်လဲဖြည့်တင်းပေးဖို့လိုအပ်တာပါ
ကျွန်တော်တို့တွဲပါတယ်အဲ့ဒါတော့တကြားဒီကျွန်တော်တို့ဖိတ်ဆုံးနဲ့တကြား6ဆုံးထည့်လိုက်နော်တကြား6ဆုံးထည့်ပြီးတော့စားကိုဇုံးဝထည့်မှာပေါ့နော်ဇုံးဝထည့်ပြီးတော့ရေတပူးနဲ့ကျွန်တော်တို့ကခောက်ပြီးတော့တောက်မယ်ဆိုလို့ရှိရင်ဒါကတော့ကျွန်တော်တို့ကတစားပုံစံမျိုးလဲကျွန်တော်တို့ကပြီးဝဲလို့ရတာနော်အဲ့တော့အဲ့ဒါလေးမရဘူးဆိုလို့ရှိရင်ကျွန်တော်တို့ကဒီရတဲ့အရှိပေါ့ဟုတ်ရေဟုတ်ရောပါလို့ဆိုလို့ကျွန်တော်တို့ကဒီကဝမ်းလျှော်လို့ရှင်တောက်လို့ရတယ်နော်တောက်မယ်ဟိုတောက်နိုင်တယ်လားတောက်ခန္ဓာကိုယ်မှာရေထဲဆုံးဆုံးသွားပြီဆိုရင်ကျွန်တော်တို့ကဟိုမြတွင်းလေးတွေခြိုက်လာတယ်အသားကြီးမွေးချောက်သွားတယ်အရှာလေးတွေချောက်လာတယ်နှာခမ်းလေးတွေချောက်လာတယ်ဖြစ်လာအောင်ဟိုတစားကိုဝင်တယ်လားတောက်ပြီလားဟိုဒါမှမဟုတ်ရနိုင်နေရှိပေါ့နော်ဒီတက်တောက်မယ်ဆိုရင်လည်းရအဲခုနပြောတဲ့အုံးကြီးတွေပါတောက်မယ်ဆိုရင်လည်းရတယ်ပေါ့နော်အဲအဲ့လိုတောက်ပြီးတော့ပြန်ပြီးတော့ဖြစ်ပြီးပါ
တကြွနားလေတဲ့သူတွေရဲ့ညွှန်ကြားချက်နဲ့အညီပရိစီဝါဆွေးတွေကိုပါတွဲဆက်တောက်သုံးပေးရင်ပိုပြီးထီအောင်မှုရှိနိုင်တယ်ဆိုပေမဲ့အဓိကဖြည့်ဆည်းပေးရမှာကတော့တစားရည်ပဲဖြစ်ပါတယ်။ဝမ်းပြဝမ်းလျှော်ဖြစ်နေချိန်မှာတစားရည်ကိုအဓိကထားတောက်သုံးပေးဖို့လိုပြီး gas ပါတဲ့ဖြော်ရည်တွေကိုတော့မတောက်သုံးသင့်ဘူးလို့ဒေါက်တာဟိထက်ကရှင်းပြပါတယ
်။နောက်တစ်ခုကပရိစီဝါဆွေးတွေပေါ့နော်။ antibiotic တွေပါလေလိုလားဆိုတော့ဟိုတကယ်တမ်းသာကျွန်တော်တို့ကဒီ GE ပေါ့နော်။ဟိုဝမ်းပြဝမ်းလျှော်ရောဂါတကယ်စစ်စစ်ကတော့ဟိုများသောအဖြစ်တော့ဟိုသိပြီးတော့မလို့ရများရပါတော့เนาะဒီကျွန်တော်တို့ဒီ decentry တို့ဘာလို့အဲ့ရောသွားပြီဆိုရင်ကတော့ဒီပဋိစေဝဆေးတွေတော့လိုလာမှာเนาะအဲ့ဆေးပိုင်းထက်ဆိုင်ကျွန်တော်တို့ကခုနကပြန်ပြီးတော့ rehydration ပေါ့เนาะရေဓာတ်ပြန်ဖြည့်တာကပို့ပြီးတော့အဓိကကြတယ်အဲ့တော့ကျွန်တော်တို့ကဟိုခုနကပြောခဲ့တဲ့ရေဓာတ်ဖြည့်တဲ့ဟာကိုရတယ်เนาะကျွန်တော်ကရေဓာတ်ဖြည့်မှာဒါကတော့လူတိုင်းလွယ်လွယ်ကူကူလိုက်နိုင်နိုင်တဲ့နည်းလမ်းပေါ့เนาะဟိုနောက်တစ်ခုကတော့အဲ့ဒီအချိန်မှာပေါ့เนาะကျွန်တော်တို့ကမတော်ရမယ့်ဟာလေးကြီးရှိရတယ်မတော်ရမယ့်ဟာလေးကြီးဆိုတာကော်ဖီတို့ကဖိန်းပါတယ်ကော်ဖီတို့ကျွန်တော်တို့လဖေးရီတို့ပေါ့နော်လဖေးရီတို့ပြီးလို့ရှိရင်ဒီ commercial beverage တွေပေါ့ဘာလို့ဟာမျိုးလဲဆိုရင် gas ပါတဲ့ချိုးယူပေါ့နော် fresh juice ကတော့ရတယ်တောက်လို့ရတယ် gas ပါတဲ့ဟာကြီးကတော့ကျွန်တော်တို့ဒီ one shot ချင်းကိုပို့ပြီးတော့အားပေးတာဖြစ်တဲ့အတွက်ဒီ gas ပါတဲ့ coffee ကြီးဒီကဖိန်းပါတဲ့ဟာလေးတီးရီပေါ့နော်အဲ့ဒါတွေကလဖေးရီကနည်းနည်းအဲ့ဒါကိုရှောင်ကျင်ရမှာ
ဝမ်းမြောက်ဝမ်းလျှော်ရောဂါဖြစ်ပြီဆိုရင်တစားရည်ကိုတောက်နိုင်တဲ့လောက်တောက်ပေးဖို့လိုပြီးတစားရည်လုံလုံလောက်လောက်မတောက်နိုင်လို့ရေထဲခန့်ချောက်တဲ့လက္ခဏာတွေတွေ့မြင်နေရပြီဆိုရင်သွေးကြောကနေတဆင့်ရေထဲပြန်လဲဖြည့်တင်းပေးနိုင်ဖို့အတွက်နှိစရာကျမိုက်ဌာနကိုအမြန်ဆုံးပို့ဆောင်ကုသပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောအစီအစဉ်တင်ဆက်နေတဲ့လူလူနဲ့ကျမိုက်အစီအစဉ်ကိုနားဆင်ကြရတာပါခုဆက်ပြီးမြမအရေးသုံးသက်ချက်နားဆင်အောင်ပါမြန်မာနိုင်ငံမှာအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကတိုင်းပြည်ကိုနိုင်အောင်ထိန်းပြီးသူတို့လိုချင်တယ်လို့ပြောင်းလဲဖန်တီးသွားဖို့အားထုတ်နေတယ်လို့ဒီမိုကရေစီအင်အားစုတွေကလည်းဆက်အနာရှင်စနစ်ကိုဆန့်ကျင်ပြီးဒီမိုကရေစီလမ်းကြောင်းဆက်လျှောက်ဖို့ရုန်းကန်တိုက်ပွဲဝင်နေကြပါတယ်။ဒီလာကျော်၅လနီးပါးဖြစ်လာတဲ့ဒီအချိန်မှာဘယ်ဘက်ကပိုပြီးရှေ့ကိုရွေ့နေပါသလဲ။1988နောက်ပိုင်းဖွဲ့စည်းခဲ့တဲ့ NCGUB အမျိုးသားညွန်မောင်းအစိုးရနိုင်ငံခြားရေးဝန်ကြီးဟောင်းဦးဘိုလှတင့်ကိုဦးကျော်စံတာကဆက်သွယ်ဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ။
ဘိုလ်လာတဲ့ခရမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းတက်လာတဲ့ကိစ္စဟာဘယ်လိုနည်းနဲ့မှ justify မဖြစ်ဘူးလူလူလည်းလက်မခံဘူးဆိုတာကတော့ဒါပြောစရာညှင်းစရာမလိုတဲ့ကိစ္စထလိုက်တာတော့ဆိုအဓိကကျွန်တော်ဆက်ပြီးတော့မေ့ချင်တာကတော့သူတို့ကတော့သူတို့လူလူလက်မခံဘဲအနာသိမ်းလာရတယ်ဆိုတာသိပေမဲ့လည်းတိုင်းပြည်ကိုငြိမ်းအောင်ထိန်းနိုင်ဖို့ရွေးကောက်ပွဲကိုတဖန်ပြန်လဲကျင်းပပြီးတော့သူတို့လူကျင်တဲ့ပုံစံနဲ့အနာဆက်လက်တည်မြဲဖို့ကြိုးစားနေတယ်လို့လူတွေကသုံးသပ်ကြပါတယ်ဆိုတော့သူတို့ရဲ့အထောက်အမှုကဘယ်လောက်ထိလေလာကြပြည်ရဲ့နောက်မှာဘယ်လောက်ထိခီးရောက်လာပြီလို့ထင်ပါလဲခင
်ဗျာပထမအဆုံးပြောချင်တာကတော့အာဏာသိမ်းမှုတစ်ခုဟာနိုင်ငံတကာဥပဒေကြောင်းအရကြည့်ရင်55ရဲ့တာကာလကြာတဲ့အချိန်မှာတိုင်းပြည်ကိုတကယ်ပဲတည်ငြိမ်အောင်ထိန်းနိုင်တယ်လို့ပြနိုင်ဖို့အာဏာသိမ်းစစ်ကောင်စီများအာဏာသိမ်းအင်အားစုများရဲ့အရေးအတွေ့အကြုံအနေနဲ့ကဘာသတ်မှတ်ပါအဲ့တော့အခုကဒီဖေရီလာသာလို့ရှိရင်56လကြာတဲ့အချိန်ချိန်တိုင်းပြည်မှာဘာကူမှသူတို့ပိုင်ထားတဲ့ကုမ္ပဏီတွေတောင်မှတစ်နှစ်တကြာ run နိုင်တဲ့အင်အားမရှိဘူးတိုင်းပြည်တစ်ခုလုံးမပြောပါနဲ့အဲ့ဒီလိုဖြစ်နေတဲ့ကာလဟာဒီအာဏာသိမ်းစစ်ကောင်စီဟာခုနဦးကျော်စံတာပြောသွားတယ်လို့ပဲပြည်သူလူထုကလည်းထောက်ခံမှုလုံးဝမရှိဘူးဆောင်းသမားနိုင်ငံရေးအင်အားစုတွေကလွဲလို့စစ်မှန်တဲ့နိုင်ငံရေးအင်အားစုတွေပြည်သူလူထုရဲ့ပုံပေါင်းဆောင်ရွက်မှုလည်းမရှိဘူးထက်ကကဏ္ဍပေါင်းစုံမှာလည်းပဲ CDM လှူရှားမှုရဲ့ အာဏာပိဆိုင်ရေးပူးပေါင်းဆောင်ရွက်မှုမပြုရေးအရာဘလို့မှတိုင်းပြည်ကိုကျွန်တော်ပုံမှန်ရန်သွားနိုင်တဲ့အရေးတွေမရှိဘူးလို့တိတိကျကျသုံးသပ်ကြမှာဖြစ်ပါတယ်ခင်ဗ
ျ
ဘယ်လိုမှအရေးမရှိတဲ့အပြင်ဆုပ်ယူနေပါတယ
်ဒီညမှာတခုမြင်တာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကအာဆီယံအစည်းအဝေးသွားတက်ပြီးတော့တိုင်းပြည်မှာတည်ငြိမ်မှုရှိတဲ့အခါမှာအာဆီယံ90ကိုလက်ခံမယ်လို့ပြောခဲ့ပါတယ်ပြီးတော့အခုမကြိုက်ခင်ကသူတို့လက်ခံခဲ့တယ်ဆိုတော့အာဆီယံကိုဒီလိုပြောပြီးလက်ခံလိုက်တဲ့အတွက်တိုင်းပြည်မှာတည်ငြိမ်မှုရှိနေပါပြီသူတို့ဟာတိုင်းပြည်ကိုပုံမှန်လေပတ်အထုတ်နိုင်ပါပြီဆိုပြီးတော့အာဆီယံဘယ်လောက်ထိ convince ဖြစ်သွားမလဲဘယ်လောက်ထိသဘောပေါက်လက်ခံသွားနိုင်မယ်လို့ထင်ပါလဲခင်ဗျာ
တကယ်ပြောရမယ်ဆိုရင်တော့အာဆီယံကိုအနာသိန်းစစ်အုပ်စုကိုသူတို့ပြောတဲ့ဇာတ်ရည်ကဘာမှကျွန်တော်နိုင်ငံတကာအနေနဲ့ convince ဖြစ်တာမဖြစ်တာအထက်ပေါ့နော်ယုံကြည်လက်ခံဖို့လက်မခံဖို့ဆိုတာအထက်သူတို့ကချိန်ဆွဲနေကြတာပဲဖြစ်ပါတယ်အာတကယ်တမ်းအာဆီယံအနေနဲ့လည်းပဲပဂရီမြေပြင်ပေါ်ကဖြစ်ပျက်တွေကိုကြည့်မယ်ဆိုခဲ့လို့ရှိရင်ဒါဘယ်နည်းနဲ့မှမြန်မာနိုင်ငံဟာတည်ငြိမ်နေတာမဟုတ်ဘူးဆိုတာသူတို့အသိပဲဖြစ်ပါတယ်အဲ့ဒီကိုဖြစ်နေတဲ့အချိန်မျိုးမှာဆက်အာဏာရှင်တွေကနေပြီးတော့အာဆီယံကိုလက်ခံလိုက်တယ်ဆိုတာကနောက်ထပ်အချိန်ဘလောက်သူတို့ဝယ်လို့ရမလဲဆိုတဲ့ကြိုးပမ်းမှုပဲဖြစ်တယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဒါကတော့စစ်တပ်ဘက်ကပေါ့ပြည်သူလူထုဘက်ကအာဏာသိမ်းပြီးတဲ့နောက်ပြည်သူတွေရဲ့စံကျင်အုံကြောမှုဖြစ်လာပြီးတဲ့နောက်မှာCPH ဆိုတာဖွဲ့စည်းလာတယ်။အဲ့နောက်မှာအခုတဆင့်တက်ပြီးတော့ NUG မြို့သားညီညွတ်ရေးအစိုးရကိုသူတို့ဖွဲ့စည်းလာကြပါတယ်။ဆိုတော့ဒီအင်အားစုတွေဘက်ကတော့ဘယ်လောက်ထိရှေ့ကိုရွေးနေသလဲ။အဲ့ဒါကိုမမေ့ခင်မေးခွန်းတစ်ခုလေးကြိုပြီးမေးချင်တာတချို့ကသုံးသပ်ကြတယ်။ဒီအဖွဲ့တွေဟာပြည်သူကိုဥဆောင်နေရတဲ့ပြည်သူနောက်ကိုလိုက်နေတာဖြစ်တယ်လို့သုံးသပ်သူတချို့ရှိပါတယ်။အဲ့ဒါပဲလို့မြင်ပါလဲ
။တကယ်လက်တွေ့ဖြစ်ရကိုကြည့်မယ်ဆိုရင်တော့ဒါလူမှုဥဆောင်တဲ့တိုက်ပွဲဖြစ်ပါတယ်။သူတို့ဖြစ်တော့လူလူတဲမှာမျိုးဆက်တစ်တွေဖြစ်တဲ့ Gen Z တွေရဲ့ဥဆောင်မှုနောက်မှာ CDM တွေရဲ့ဥဆောင်မှုနောက်မှာဒီပြည်သူလွတ်တော်ကိုယ်စားလှယ်တွေကပါလာကြပြီးတော့ CRPH ဖွဲ့တယ်နောက်ပြည်သူလူထုရဲ့ Titan Town ဆိုမှုကြောင့်ပဲ NUG ဆိုတာဖွဲ့ကြတယ် and now PDF ဆိုတာဖွဲ့ကြတာဖြစ်ပါတယ်တမိုင်းမှာမကြုံဘူးတဲ့အမျိုးသားသွေးစီညီညီကျွန်တော်တို့တိုင်းရင်းသားညီကိုတွေအားလုံးကလည်းဒီတစ်ချိန်မှာတော့ဖြစ်စစ်တပ်အာဏာသိမ်းတာဟာအင်မတန်မှမှားယွင်းတဲ့အင်အားအနည်းဆုံးစစ်အာဏာရှင်ဖြစ်တဲ့တက်ကြွတဲ့ပြည်သူလူထုရဲ့ဆန့်ကျင်မှုအင်အားကလည်း CDM Gen Z အစပြည်သူလွတ်တော်ကိုယ်စားလှယ်တွေအဆုံးအကုန်လုံးပါကြတယ်။ဒါကြောင့်မို့လို့ဒီချိန်မှာတော့ဖြင့်ပူးပေါင်းဆောင်ရွက်မှုဟာအင်မတန်မှအားကောင်းတဲ့အတွက်မျိုးသားသွေးစည်းညီညွတ်ရေးအမြင်ဘက်ကချင့်ကပ်မယ်ပြည်သူလူထုရဲ့တက်ကြွမှုနဲ့ချင့်ကပ်မယ်မျိုးဆက်တစ်တည်းရဲ့ထက်သန်တဲ့တိုင်းပြည်အတွက်သူတို့အနာဂတ်အတွက်ဆွံ့လွန်ရတဲ့တတိတွေနဲ့ချင့်ကပ်မယ်ဆိုရင်တော့စုဖွဲ့မှုအရာကိုဖြစ်ပေါ်နေတဲ့အနေအထားအရာကိုစစ်အာဏာရှင်ဆန့်ကျင်ရင်အာစုဘက်ကတော့တစုံတရာအတိုင်းအတာအထိအရွေ့ရှိတယ်လို့ပြောလို့ရမှာ။သို့တော်လည်းပဲတကယ်လက်တွေ့အရပြောခဲ့လို့ရှိရင်တော့ဒီကနေ့အဓိကကြတာကတော့အဲ့ဒီအစိုးရများ CRP နိုင်ငံရေးခေါင်းဆောင်များရဲ့စွန့်ရီတတိဘလောက်ရှိတယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ပြောချင်ပါတယ်ခင်ဗျ။
ကျွန်တော်ဒီမှာနှစ်ခုမေးချင်ပါတယ်သူတို့ရဲ့ခေါင်းဆောင်စွန့်ဤသတိဆိုတာကိုတော့ကျွန်တော်ဒီမှာမေးရမေးဖို့ဒီမှာပြောပြစေပြည်သူလူထုဟာအနာသိမှုကိုလုံးဝဆန့်ကျင်တယ်သူတို့ကဆက်ပြီးတော့လုပ်ကြဆိုတာမှန်ပါတယ်ဒါပေမဲ့အခုခါမှာ၃လ၅လဖြစ်လာတဲ့အခါပြည်သူရဲ့ဒုက္ခကလည်းအင်တန်ကြီးမားပါတယ်ဒီတော်လန်ရေးအင်အားစုပူပြီးတက်ကြွတဲ့သူရဲ့ဥဆောင်မှုနောက်ကိုပြည်သူတွေဟာတချို့ဒေဝတိုက်လိုက်ပါလာရတဲ့သဘောတွေ့ရပါတယ်အခုပညာရေးကျန်းမာရေးစီးပွားရေးချွတ်ချုံကြတာတွေဖြစ်တော့ပြည်သူတွေရဲ့ခံနိုင်ရည်ကိုဘယ်လောက်တာရှည်ခံမလဲဆိုတာလည်းပဲစဉ်းစားကြရဖြစ်မယ်ထင်ပါတယ်ဒီကိစ္စ
မှန်ပါတယ်လက်တွေ့အရတော့တော်လိုင်းတရဆိုတာလွယ်လွယ်ကူကူနဲ့မရနိုင်ပါဘူးပြည်သူလူထုကဘုကြောင့်အောင်ဆန်းပြောကြလို့ပြောမယ်ဆိုရင်ငတ်ချင်ငတ်မယ်ပြတ်ချင်ပြတ်မယ်သိချင်သိမယ်ရချင်မှလည်းရမယ်အဲ့ဒါအကျွန်တော်အားလုံးရဲ့ဘယ်လောက်စူးစီးတယ်လဲဘယ်လောက်ကြည်တခင်စိတ်သက်ကြည်မြင့်မားတယ်လဲဘယ်လောက်ကြည်စွန့်လွန်အနစ်နာခံနိုင်စွာရှိတယ်လဲဆိုတဲ့ပုံမှာပဲငူတည်တယ်လို့ပြောချင်ပါတယ်ခင်ဗျ
နောက်ကျွန်တော်ခုနပြောရဲမိကုံကတော့ခေါင်းဆောင်မှုအပိုင်းဥပိုလ်ရတင်းတို့ကိုယ်တိုင်တစ်ချိန်လုံးအ88နောက်ပိုင်းမှာဆူရဖွဲ့ပြီးတော့စစ်အာဏာရှင်စနစ်ကိုတိုက်ခိုက်ဖို့ထုတ်ချဖို့ကြိုးပမ်းခဲ့တဲ့ပုံစံတွေဖြစ်ပါတယ်အဲ့ဒီလှုပ်ရှားမှုကိုပြန်ကြည့်မယ်ဆိုရင်ဒါနောက်ကြောင်းပြန်ပြီးလှည့်ပြီးပြန်ကြည့်လိုက်မယ်ဆိုရင်ငါတို့ဟာဒါကိုလှုပ်ခိုက်ရင်တော့ကောင်းသားပဲနောက်သွားပြီးနိုင်ငံရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေလည်းအများအားဖြင့်ဒီလိုမိကုံကိုအမိခံပါတယ်ဆိုတော့ဥပိုလ်ရတင်းတို့ကိုလည်းကျွန်တော်မေးချင်ပါတယ်အဲ့လိုပြန်ကြည့်ရင်ဘာလေးလုတ်ခဲ့ရင်ပူကောင်းလိမ့်မယ်ဆိုရဲအတွေးမျိုးရှိပါလားအဲ့ဒီအတွေးမျိုးနဲ့အခုလုတ်နေရဲ့ CRPH နဲ့ NUG တို့ကိုဘယ်လိုများအကြံပေးချင်ပါလဲခင်ဗျာ
ပြောရမယ်ဆိုရင်တော့ကျွန်တော်တို့လုပ်ခဲ့တဲ့မြတ်ကိုကျွန်တော်တို့ဘယ်တော့မှနောင်တမရကြပါဘူးခင်ဗျ။ကျွန်တော်တို့အတိုင်းပြည်အတွက်အဲ့ဒီအခင်အကျင်းအဲ့ဒီအခြေအနေမှာဒီနေ့ခေတ်လို့တက်ကြွထက်သန်တဲ့လူတို့လှုပ်ရှားမှုမရှိပါဘူး။အဲ့တော့ပြီးတော့ကျွန်တော်တို့နောက်တစ်ချက်ပြောချင်တာကတော့အဲ့ဒီအချိန်ကကျွန်တော်တို့ဥတီဂျိုးပန်းမှုဟာစစ်တပ်ကိုဖြုတ်ချရေးမဟုတ်ပါဘူး။ကျွန်တော်တို့တိုင်းပြည်မှာမျိုးသားပြန်လဲတစ်မြက်ရေးအရာစစ်မှန်တဲ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုဂျိုးပန်းခဲ့တာဖြစ်ပါတယ်။စစ်တပ်ရဲ့စစ်မှန်တဲ့တိုင်းသားကိုယ်စားလှယ်တွေရဲ့ဒေါက်ဆာစုကြည်ဦးဆောင်တဲ့ဒီမိုကရေစီအားစုတွေကကိုယ်စားလှယ်ခေါင်းဆောင်တွေရဲ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးခြင်းအပြင်မှန်ကန်တဲ့မျိုးသားသွေးစီညင်ညွေအဖြစ်ကိုရနိုင်တယ်လို့ယုံကြည်ပြီးတော့ကမ္ဘာကုလသမဂ္ဂထွေထွေညီလာခံအထိကျွန်တော်ဥတီကြိုးပမ်းခဲ့ကြတာပြောချင်တာကတော့ဒီနေ့တိုက်ပွဲရဲ့ဥတီချက်နဲ့ကျွန်တော်ဆောင်ရွက်ခဲ့တဲ့ NCGUB ရဲ့ဥတီချက်နှစ်ရဟာလုံးဝကွာခြားပါတယ်ဒီနေ့ကတော့တစ်ဖက်ကိုတစ်ဖက်အကြမ်းဖက်အုပ်စုတွေနဲ့သတ်မှတ်ထားတော့ကကျွန်တော်တော်လန်ကြီးတရက်အနေနဲ့ဆင်နွှဲမှာအောင်ပွဲကိုမြင်နိုင်မဲ့အနေထားလို့ပြောချင်ပါတယ်ခင်ဗျ
တော့ဥပ္ပရောအဲဒီတော့ငါသုံးဝင်းဆိုင်တွဲဆုံဆွေးနွေးပြီးတော့အစ်စ်မှန်တဲ့အမျိုးသားပြန်လဲစစ်မြေကြီးအတွက်ကျူပန်းခဲ့ရတဲ့ဆိုရကိစ္စဟာမအောင်မြင်ခဲ့ဘူးလို့ပြောမှာဖြစ်ပါတယ်ဒီနေ့ပြန်ကြည့်ရင်အဲဒီတော့အောင်မြင်ခဲ့ရင်ဒီပွဲလဲပေါ်လာစရာမရှိဘူးခင်ဗျအဲဒီတော့အဲ့လိုကိစ္စမအောင်မြင်ခဲ့ရတဲ့အကြောင်းကိုလည်းပြန်ပြီးတော့မသုံးသပ်သင့်ဘူးလားခင်ဗ
ျသုံးသပ်ပါတယ်ခင်ဗျခုနကကျွန်တော်ပြောတဲ့အထက်မှာတစ်ချက်ပါပါတယ်ဒါကတော့ဒီဒီမိုကရေစီလှုပ်ရှားမှုနဲ့ပြုပြင်ပြောင်းလဲရေးကျူပန်းနဲ့လှုပ်ရှားမှုတိုင်းမှာအင်မတန်မှအစွမ်းအားပြည့်တဲ့လူလူထောက်ခံလှုပ်ရှားမှုလိုအပ်ပါတယ်။အဲ့ဒီအချိန်ကာလပြန်ကြည့်မယ်ဆိုရင်1990ပြည့်နှစ်မှာစစ်အာဏာရှင်တွေကပို့ပြီးတော့တာစီရတဲ့အနေထားရှိတယ်။နိုင်ငံရေးအင်အားစုတွေကလည်းပဲအင်တန်အားနေတယ်။ရွေးကောက်ပွဲကိုလည်းပါတီတခုတည်းကပြတ်သက်နိုင်ထားတယ်၊ကျန်တဲ့ပါတီတွေကရှုံးကြတယ်။နောက်တိုင်းရင်းသားအင်အားစုတွေနေနဲ့လည်းဒီနေ့လိုဖက်ဒရယ်ဒီမိုကရေစီနဲ့ပတ်သက်လို့ထက်ထက်တန်တန်ပူးပေါင်းဆောင်ရွက်ဖို့အနေထားကိုမရှိခဲ့ကြဘူးလို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ကြပါတယ်။အဲတော့ဒီလိုလိုတို့ထောက်ခံမှုမရှိသလိုနိုင်ငံတကာမှာလည်းခုလိုဤပညာအရကိုဒီခေတ်တည်ပြောင်းလာတာနဲ့အများနိုင်ငံတကာရဲ့သိရှိမှုပေါ့နော် awareness ကလည်းအင်တန်ကွာခဲ့ပါတယ်။အဲလိုအခြေအနေတွေရကျွန်တော်တို့ဟာဖြစ်တဲ့လမ်းကြောင်းကိုရွေးချယ်ဆောင်ရွက်တဲ့အခါမှာအဓိကပြစ်ပုံချတာမျိုးမဟုတ်ဘဲနဲ့ပဂရိအဖြစ်မှန်ကိုပြောရမယ်ဆိုရင်တော့စစ်အာဏာရှင်တွေရဲ့ဒီလိုလူတို့နဲ့တစမ်းတစားတဲ့နေခြင်းနဲ့ပူပေါင်းဆောင်ရွက်ခြင်းနဲ့တိုင်းပြည်ချစ်စိတ်မျိုးချစ်စိတ်တက်ကင်းမဲ့မှုကြောင့်ကြရှုံးနေတယ်လို့ပဲပြောရမှာခင်ဗျ။ဟု
တ်ကဲ့အဲတော့တိုင်းရင်းသားအရင်နဲ့ပတ်သက်ပြီးတော့မိစရာတစ်ခုကြံပါသေးတယ်။အဲ့ဒါကတော့အခု CRPH နဲ့ NUG တို့ကတော့စစ်မှန်တဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးတိုင်းရင်းသားတွေကိုပုံမပြီးတော့လိုက်လျောလာတဲ့သဘောမျိုးတွေ့ရပါတယ်။ NLD အစိုးရနဲ့နှိုင်းယှဉ်မယ်ဆိုရင် NLD အစိုးရလက်ထက်က NLD ခေါင်းဆောင်တချို့တိုင်းရင်းသားကိုယ်စားလှယ်နဲ့သွားတွေ့တဲ့နေရာမှာကျွန်တော်ကတိုင်းရင်းသားပါတီလိုမသတ်မှတ်ဘူးဒေသခံပါတီလိုပဲသတ်မှတ်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော် NLD မှာရှိတဲ့တိုင်းရင်းသားတွေကအများကြီးဖြစ်နေတယ်။ဘာညာပြောတာဥပ္ပိုလ်လည်းပဲကြားမိနေမယ်ထင်ပါတယ်။ဆိုတော့အခုအဖွဲ့အစည်းတွေကတိုင်းရင်းသားတွေပေါ်မှာသဘောထား NLD ရဲ့သဘောထားနဲ့အတော်လေးကွာဟလာတယ်ပို့ပြီးတော့ရှေ့ရောက်လာတယ်လို့သုံးသပ်ကြပါတယ်။ဆိုတော့ NLD ရဲ့ဥဆောင်မှုအခန့်ကဏ္ဍကဟောရှိကိုဘယ်လိုရှိရနိုင်လို့ထင်ပါလဲ။မိမိန်သွားနိုင်ပါသလား။စီရန်ကတက်ပြီးခေါင်းဆောင်ဖြစ်လာအောင်မယ်လို့ထင်ပါလား။
ဒါကတော့နှစ်ဖက်မှာမူတည်ပါတယ်ခင်ဗျတစ်ဖက်ကတော့ကျွန်တော်တို့ပြည်သူလူထုရဲ့အမျိုးသားနိုင်ငံရေးအသိစိတ်ဓာတ်ဖွံ့ဖြိုးတိုးတက်မှုပါအမှန်ကုန်အမှန်တိုင်းမြင်ရတဲ့တတိပြီးတော့ constructive criticism လို့ခေါ်တဲ့ကျွန်တော်အပြုသဘောဆောင်ပြီးတော့အမှန်ကန်ကန်ဝေဖန်သုံးသပ်ရှင်းကျင်တတ်တဲ့အသိတရားတွေလူထုမှာဘယ်လောက်အထိရှိတယ်လဲကိုကတော့ဦးကျော်စံတန်ပြောသလိုပါပဲကျွန်တော်အင်မတန်မှအားကောင်းတဲ့နိုင်ငံရေးအသိမြင်ဖွံ့ဖြိုးတိုးတက်မှုတွေတိုင်းသားညီကိုတွေပေါ်မှာမှားခဲ့တဲ့အမြင်တွေမှားခဲ့တဲ့အသည့်တွေကိုပြန်တောင်းပန်နေတာတွေကျွန်တော်ဒီနေ့လက်တွေ့ကြကြပူပေါင်းဆောင်ရွက်မှုတွေဟာအင်တာအားကောင်းတဲ့တိုးတက်ဖြစ်ပေါ်မှုတွေကိုကျွန်တော်သုံးသပ်ကြမှာဖြစ်ပါတယ် NLD အနေနဲ့ကတော့ဖြတ်တန်းခဲ့တဲ့အမှားတွေကိုမှန်မှန်ကန်ကန်သုံးသပ်ပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်များဟာပါတီကြီးဝါဒကျင့်သုံးမှုနဲ့ငါတို့ပါတီနိုင်ရင်ငါတို့ကြိုက်တာလုပ်မယ်ဆိုတဲ့စိတ်ဓာတ်မျိုးတွေဆွန့်လွတ်ဖို့လိုပါတယ်တိုင်းရင်းသားတွေဒီနေ့တောင်းဆိုတဲ့စစ်မှန်တဲ့ federalism ဆိုတာကိုကိုကိုတိုင်ကယုံယုံကြည်ကြည်လက်ခံပြီးတော့အဲ့ဒါအောင်မြင်မှုဆိုရင်လိုအပ်တဲ့ပြင်ဆင်ပြောင်းလဲမှုအသစ်တွေကိုလှုပ်သွားဖို့လိုအပ်တယ်အဲ့ဒီလိုမဟုတ်ဘဲနဲ့ပါတီကြီးဝါဒကိုလည်းမစွန့်လွတ်ဘူးလူမျိုးကြီးဝါဒကိုလည်းပဲမစွန့်လွတ်ချင်ဘူးပြီးတော့ပြတ်သားတဲ့နိုင်ငံရေးဥဆောင်မှုနဲ့မြို့သားရေးဥဆောင်မှုကိုလည်းမပေးနိုင်ဘူးဆိုရင်တော့ဒီကနေ့လူတို့ကတော့လက်ခံမှာမဟုတ်ဘူးလို့ပဲပြောချင်ပါတယ်ခင်ဗျ
ဒ
ကျော်စံတော်ရဲ့မြမရေလုံးတဲ့ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
2020ယောဘဖလာဘောလုံးပွဲကိုတော့ဇွန်လ17ရက်နေ့ကစတင်လိုက်ပါပြီ။ယောဘတလွားကမြို့ကြီး17မြို့မှာခွဲပြီးကျင်းပခဲ့ကြတာဖြစ်ပြီးတော့အဖွဲ့ပွဲတွေအဖြစ်နဲ့အီတလီနိုင်ငံယောမမြို့ကအိုလံပစ်ခွင့်ကြီးမှာအီတလီနဲ့တူရကီကိုကစားခဲ့ကြပြီးတော့ဒီပွဲမှာတော့အီတလီက3ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒါပေမဲ့ဒီနေ့ယူရိုပြိုင်ပွဲဆက်ဆခြင်းမှာပဲပြိုင်ပွဲတစ်ခုလုံးကိုသာမကကဘာတဝမ်းကကြည်နေတဲ့ပရိသတ်တွေကိုပါလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတာကတော့အနည်းငယ်ကစားတဲ့ဒန်မတ်နဲ့ဖင်လန်တို့ပွဲမှာပွဲချိန်42မိနစ်မှာဒန်မတ်ကွင်းလယ်လူခရစ်စတီးယန်အဲရစ်ဆန်ရုတ်တရက်နှလုံးရက်ပြီးတော့ခွင်းထဲမှာလဲကျသွားခဲ့တာပါကွင်းတွင်းမှာရှိတဲ့ဆေးဖွဲ့အမြန်ရောက်လာပြီးတော့အေးဘော်အသက်ကယ်နည်းနဲ့ကုသမှုတွေလုပ်ခဲ့ကြပါတယ်အချိန်တန်ကြာအေးဘော်ကုသမှုတွေလုပ်ခဲ့ပြီးတဲ့နောက်အဲရစ်ဆန်ဟာပြန်သတိရလာခဲ့ပြီးတော့သူ့ကိုလည်းဆေးရုံပို့ခဲ့ရပါတယ်ဆေးရုံရောက်ပြီးတဲ့နောက်မှာတော့သူ့ရဲ့အခြေအနေဟာပြန်တည်ငြိမ်လာခဲ့ပြီးတော့အသက်ဘေးကနေလွတ်မြောက်သွားခဲ့ပါတယ်ခရစ်စတီးယန်အဲရစ်ဆန်ကုလိုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့2012တုန်းက FA ဖလားဘောလုံးပွဲမှာလဲကျပြီးတော့88မိနစ်ကြာနှလုံးရက်သွားခဲ့တဲ့ Fabrice Mombor ကလည်းအဲရစ်ဆန်ဖြစ်တာကိုကြည့်ပြီးတော့သူ့အနေနဲ့မျက်ရည်ချမိတယ်လို့ပြောပါတယ်
။ The most important thing is that if he's made that recovery in terms of speaking and that's the positive news.
အရေးကြီးဆုံးကတော့သူပြန်ပြီးကောင်းလာတာပါ။ဒါကသတင်းကောင်းပါ။ဒါပေမဲ့တော်တော်တော့မလွယ်တာပါ။ကျွန်တော်အိမ်ကနေကြည့်နေရင်မျက်ရည်ဝဲနေမိတယ်။ပြီးတော့သူ့ကိုလည်းပြန်ကောင်းလာအောင်ဆူတောင်းပေးနေမိတယ်။ဒါပေမဲ့ဘေးမှာတခြားလူတွေလည်းရှိနေတော့ကို့ဖာသားကိုထိန်းနေရတယ်။ရင်ထဲမှာတော့တကယ်ကိုမကောင်းပါဘူး။အခုသတင်းတွေမှာကြည့်ရတာတော့သူပြန်ကောင်းလာနေပြီဆိုတာတွေ့ရတယ်။ဒါကအကောင်းဆုံးသတင်းပါ
။ဒီဖြစ်ဖြစ်ကြောင့်ဘောလုံးလောကသားတွေနဲ့ပရိသတ်တွေကြားဝင်နေတုံ့လောက်တာတွေဖြစ်ခဲ့ကြပါမယ်။အားလုံးကတော့အဲရစ်ဆန်အမြန်ဆုံးပုံမှန်တိုင်းပြန်ကောင်းလာဖို့ကိုဆူတောင်းခဲ့ကြပါရစေ။အဲရစ်ဆန်ကိုယ်တိုင်ကလည်းသူနေပြန်ကောင်းလာဖို့အတွက်ကဘာတဝမ်းကဆူတောင်းပေးခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ကြောင်းနဲ့သူနေပြန်ကောင်းလာပြီဖြစ်ပြီးတော့အခုအချိန်နေရဆေးဥမှာနောက်ထပ်ဆစ်ဆဲစရာတွေရှိနေသေးမယ်သူပြန်နေကောင်းနေပြီဖြစ်ပြီးတော့ကြံပွဲစဉ်တွေအတွက်ဒိမတ်အသင်းကိုအားပေးသွားမယ်လို့လည်းဂျွန်ဆန်၅ရဲ့နေ့ကသူ့ရဲ့လူမှုကွန်ရက်ကနေတဆင့်ပြောထားပါရယ်အဲ့ဒီကပွဲကိုပြန်ကစားရမှာတော့ဖင်လန်ကဒိမတ်ကိုတကူးကူးမရှိနဲ့နိုင်သွားခဲ့ပါရယ်အကြောပွဲစဉ်တွေမှာတော့ဘယ်လ်ဂျီယံကရုရှားကို3ဂိုးကိုမရှိနဲ့နိုင်ပြီးအင်္ဂလန်ကခရိုအေးရှားကို2ဂိုးကိုမရှိနယ်သာလန်ကယူကရိန်းကို3ဂိုးနဲ့ဂိုးဩစတြီးယားကမြောက်ပိုင်းမက္ဆီဒိုနီးယားကို3ဂိုးတဂိုးဆိုဗာကီးယားကပိုလန်ကို2ဂိုးတဂိုးချက်ကစကော့တလန်ကို2ဂိုးကိုမရှိနဲ့နိုင်ပြီးစပိန်နဲ့ဆွီဒင်ကတော့ဂိုးမရှိသေးကြတော့ပါတယ်ခရိုအေးရှားအသင်းကိုနိုင်လိုက်တာဟာအင်္ဂလန်အသင်းအနေနဲ့ယူရိုပြိုင်ပွဲတက်တန်းတစ်လျှောက်မှာဖွင့်ပွဲစဉ်ကိုပထမဆုံးအကြိမ်အနိုင်ရတာဖြစ်ပြီးတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးအင်္ဂလန်နီးပြတ် Gareth Southgate ကတော
့ Well it feels great to have been able to send the fans home happy and to have fans up and
အင်္ဂလန်ပြည်သူတွေပြောင်းလုပ်ပြီးနိုင်ခဲ့တဲ့အတွက်ဝမ်းသာပါတယ်ဒါကသိကောင်းပါတယ်ပွဲအနေနဲ့ပြောရရင်တော့ကျွန်တော်တို့ပွဲနဲ့ခက်မြန်းမြန်းပဲအသားကျသွားတဲ့အတွက်ကျေနပ်ပါတယ်တချို့လူငယ်ကစားသမားတွေနိုင်ငံတကာပွဲစဉ်မှာအတွေ့အကြုံမရှိတဲ့သူတွေနောက်ပြီးဒီပွဲကပြိုင်ပွဲအသင်းဟာအသင်းကောင်းတစ်သင်းဖြစ်ုံနဲ့မဟုတ်ဘူးတိုင်ပွဲကြီးလည်းဖြစ်တယ်ရာသီဥတုကလည်းပူတယ်အခြေအနေအားလုံးကတော့အစ်စ်လိုရှားစရာအခြေအနေပေါ့ဒါပေမဲ့လည်းသူတို့တည်တည်ငြိမ်ငြိမ်နဲ့ဘာမှမဖြစ်ခဲ့ပဲကောင်းကောင်းကစားနိုင်ခဲ့ပါတယ
်ယူရိုပြိုင်ပွဲတွေစတင်လိုက်တဲ့ချိန်ထဲမှာပဲတစ်ဖက်မှာလည်းကိုပါအမေရိကဖလားဘောလုံးပွဲတွေကိုဇွန်လ23ရက်နေ့တနင်္ဂနွေနေ့ကဘရာဇီးလ်နိုင်ငံမှာစတင်လိုက်ပါတယ်ဘောရဖြစ်တဲ့အုတ်စုဘီကအင်ရှင်ဘရာဇီးလ်နဲ့ဗင်နီဇွဲလာတို့ကစားကြတာမှာဘရာဇီးလ်က3ဂိုးကိုမရှိနဲ့နိုင်တော့ပါတယ်ဘရာဇီးလ်အတွက်ဂိုးတွေကတော့မာကီညိုစ်နေမောနဲ့ဂါဘရီယယ်တို့ကသွင်းခဲ့တာပါဒီအုတ်စုကကိုလံဘီယာနဲ့အီကွေဒေါပွဲမှာတော့ကိုလံဘီယာက2ဂိုးကိုမရှိနဲ့နိုင်ပါတယ်ဒုတိယနေ့ကတော့အုတ်စု A ကနာမည်ကြီးအာဂျင်တီးနားနဲ့ချီလီပါရာဂွေးနဲ့ဘိုလီးဗီးယားတို့ကစားခဲ့ကြပြီးတော့အာဂျင်တီးနားနဲ့ချီလီတို့တကူးစီသေချာတော့ပါတယ်အာဂျင်တီးနားအတွက်ဂိုးကတော့မက်ဆီကဖရီကစ်ကနေတစ်ဆင့်လာလာပါပါကန်သွင်းခဲ့တာဖြစ်ပြီးချီလီအတွက်ခြေပါဂိုးကတော့ပယ်နယ်တီကပြန်ထွက်လာတဲ့ဘောလုံးကိုတိုက်စစ်မှုဗာဂတ်စ်ကသွင်းယူခဲ့တာပါအာဂျင်တီးနားနဲ့ချီလီပွဲမတိုင်ခင်မှာတော့ကိုပါအမေရိကပြိုင်ပွဲကနေပြီးပြီးခဲ့တဲ့နိုဝင်ဘာလကကွယ်လွန်သွားခဲ့တဲ့အာဂျင်တီးနားနိုင်ငံရဲ့ကမ္ဘာကျော်ဘောလုံးသမားကြီးဒီဂိုမာရာဒေါနာကိုဂုဏ်ပြုခဲ့ပါတယ်ခင်ဗျာ
အ
ဒီနေ့ Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ဒီနေ့မှာတော့အမျိုးသမီးဘက်မှမျောလင့်မဲ့အမျိုးသမီးချန်ပီယံအသစ်တစ်ယောက်ထွက်ပေါ်လာခဲ့ပါတယ်။အမျိုးသမီးဖိုင်နယ်ကိုစနေနေ့ကကစားကြတာမှာ Czech နိုင်ငံက Krejci Kovac နဲ့ Russia က Pavlo Chernkova တို့ဘောလူခဲ့ကြပြီးတော့ Krejci Kovac က 6-6 6-6 နဲ့နိုင်ပြီးတော့ဒီနေ့ Open အမျိုးသမီးတူချင်းပြိုင်ပွဲကိုပထမဆုံးချိန်ဘိုးဆွဲသွားခဲ့ပါတယ်။ဒါပြန်သူဟာတနင်္ဂနွေနေ့ကကစားတဲ့အမျိုးသမီးနှစ်ယောက်တွဲပွဲမှာလဲကာတာရီနာစနီယာကိုဗာနဲ့တွဲပြီးတော့အနိုင်ရသွားတာကြောင့်ခွိုင်ချီကိုဗာဟာဒီနှစ်မှာတော့အမျိုးသမီးတူးချက်မှာရောနှစ်ယောက်တွဲမှာရောချန်ပီယံဖြစ်သွားခဲ့ပါတယ်နော်အမျိုးသားဘက်မှာတော့ကမ္ဘာအဆင့်နဲ့နိုဗက်ဂျိုကိုဗစ်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်အမျိုးသားဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ကမ္ဘာအဆင့်နဲ့ဂျိုကိုဗစ်နဲ့ဂရိစ်ကဆစ်ဆစ်ပတ်တို့ဘောလူခဲ့ကြတာပါဂျိုကိုဗစ်ရှာစီးဖိုင်နယ်မှာနဒါကိုနိုင်ခဲ့တဲ့အတွက်ဖိုင်နယ်မှာဘိုးဆွဲဖို့အိုရီပန်စားခဲ့ပေမဲ့ပထမနှစ်ပွဲကိုဆစ်ဆစ်ပတ်က6-6နဲ့နိုင်ပြီးနှစ်ပွဲပြည့်နဲ့ဥဆောင်နေခဲ့တာပါဒါပေမဲ့တတိယပွဲနဲ့သတုထပွဲတွေကိုဂျိုကိုဗစ်က6-3 6နဲ့ပြန်နိုင်ပြီးနောက်ဆုံးပွဲကိုလည်း6-4နဲ့နိုင်လိုက်တာကြောင့်ဂျိုကိုဗစ်ရှာပြင်သစ်အိုပန်ကိုဘိုးဆွဲသွားခဲ့ပါတယ်ဒါဟာဂျိုကိုဗစ်အတွက်တော့ပြင်သစ်အိုပန်ကိုဒုတိယကြိမ်ဘိုးဆွဲတာဖြစ်ပြီးတော့ Grand Slam Champion ဆုကိုလည်း19ကြိမ်မြောက်ဘိုးဆွဲသွားတာဖြစ်ပါတယ်ဒီဘက်ပြီးမှာတော့ဂျိုကိုဗစ်ရှာကွင်းထဲမှာလာကြည့်တဲ့လူငယ်တယောက်ကိုသူ့ရဲ့တင်းနစ်ရက်ကက်ကိုပေးခဲ့ပါတယ်။အဲ့လိုပေးတာဟာဒီလူငယ်လေးဟာသူ့ကိုအားပေးနေုံနဲ့မဟုတ်ပဲသူရှုံးနေတဲ့အချိန်မှာဘာလုပ်သင့်လဲဘယ်လိုကစားသင့်လဲဆိုပြီးတော့ပွဲကြည့်စင်ပေါ်ကနေတစ်ချိန်လုံးသူ့ကိုညွန်ကြားနေတာကြောင့်ကျေးဇူးတင်တဲ့အနေနဲ့ပေးခဲ့တာဖြစ်တယ်ဆိုပြီးတော့ဂျိုကိုဗစ်ကပြောပါတယ်။ဂျိုကိုဗစ်ရှာဒီပွဲနိုင်လိုက်တာကြောင့်လာမယ့်ဝင်းဘောဒန်ပြိုင်ပွဲမှာလည်းဘူဆွဲဖို့ရည်မှန်းစားနေပါတယ်။တကယ်လို့အဲ့ဒီပွဲမှာသာအနိုင်ရခဲ့ရင်တော့သူဟာဖက်ဒရယ်နဲ့နဒါလ်တို့ရဲ့စံချိန်ကိုလိုက်မိသွားမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားလုံးကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ကိုရီးယားနဲ့အာဂဇာသတင်းလောက်ကိုနားဆင်ကြရပြီးတော့အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကော်မတီအဖွဲ့တွေကြားတိုက်ပွဲတွေကြောင့်ပြည်နယ်ဒေသတချို့မှာပြည်မြင်ချင်းဖြစ်နေခြင်းမျိုးကြီးတွေမှာလည်းစစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးတာဝန်ရှိသူတချို့ကိုလုံခြံတပ်ဖြတ်တာတွေပို့ဖြစ်လာနေပါတယ်။ရန်ကုန်လှိုင်တရာမြို့နယ်ကရက်ကွက်အုပ်ချုပ်ရေးမှူးတယောက်ဒီကနေ့မနက်ပိုင်းမှာတနက်နက်ပြစ်တက်ခံခဲ့ရပါတယ်။ကြောက်တန်းမြို့မှာလည်းစစ်ကောင်စီကခံထားတဲ့မြို့နယ်ပညာရေးမှူးတယောက်ဒီကနေ့ပဲတနက်နက်ပြစ်တက်ခံရပါတယ်။ဒီလုံခြံမှုတွေရဲ့လက်သေးဖြစ်ဘယ်သူကမှလူသိရှင်ကြားထုတ်ပြန်ကြေညာတာမရှိသေးပါဘူး။ NLD အစိုးရလက်ထက်ကချင်းပြည်နယ်ဝန်ကြီးချုပ်ဖြစ်ခဲ့သူစလိုက်လျံလွယ်ဟာပြီးခဲ့တဲ့ရက်ပိုင်းကပဲအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တွေကိုနေဆက်ထွက်ကြောင်းတင်းရှောင်လာတယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပြစ်ခတ်တိုက်ခိုက်မှုတွေနဲ့ဖမ်းဆီးမှုတွေကြောင့်အိန္ဒိယအိန္ဒိယနိုင်ငံနယ်စပ်မီဇိုရမ်ပြည်နယ်တဲကိုထပ်ပြေးတိတ်ဆောင်လာသူ1000နီးပါးရှိပြီးအဲ့ဒီအထက်မှာပြီးခဲ့တဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွတ်တော်အမတ် 20 ကျော်ပါတဲ့ကြောင်းအိန္ဒိယ NDTV သတင်းမှာဖော်ပြထားပါတယ်။ဒရိုညာဒုက္ခသည်တွေရဲ့နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်တွေကိုအာမခံမှုလို့သလိုသူတို့အပေါ်မယုံနိုင်တော့အောင်ဆိုးရွားတဲ့အကြမ်းဖက်မှုတွေကျူးလွန်ခံရတာမျိုးကကာကွယ်ပေးရလိမ့်မယ်လို့ကုလသမဂ္ဂဒုတိယညီလာခံရဲ့တဘာပတိဗိုဂန်ဘောဇီယာကမနေ့ကအွန်လိုင်းကကျင်းပတဲ့ရိုဟင်ညာအရေးနိုင်ငံတကာတာဝန်မှန်တွေအစီအမံဆွေးနွေးပွဲမှာပြောသွားပါတယ်။လာမယ့်တောက်ကြနေ့မှာတော့ကုလသမဂ္ဂဒုတိယညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုမဲခွဲဖို့ရှိသလိုကုလသမဂ္ဂဒွေးမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂန်နာကလည်းမြန်မာအရေးလူမျိုးရေးကောင်စီမှတင်ပြဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းကုလသမဂ္ဂသတင်းရင်းမြစ်ရောက်ကကပြောပါတယ်။စီးရီးကာလာနောက်ပိုင်းမှာဆက်ဆံရေးအဆင့်အနှိမ်ဆုံးရောက်နေတဲ့အမေရိကန်နဲ့ရုရှားနှစ်နိုင်ငံခေါင်းဆောင်တွေအခုကျွန်တော်တို့အစီအစဉ်ထုတ်လွှင့်နေချိန်ထိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံဆွေးနွေးပါတယ်။ဂျိုးဘိုက်ဒန်သမ္မတဖြစ်လာပြီးနောက်ပိုင်းရုရှားသမ္မတနဲ့အခုသမိုင်းဝင်ဆွေးနွေးပွဲဟာပထမဆုံးအကြိမ်သူတို့နှစ်ဦးကြားလူကိုယ်တိုင်တွေ့ဆုံကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာ9နာရီပတ်ဝန်းကျင်ကြာမယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ။ဗိုလ်ဒူးညအတွက်တရင်ချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညတန်လွင်အစီအစဉ်တွေထုတ်လွှင့်မှုကမတ်စုမမသမိုင်းအင်ဂျင်နီယာကဂျိုးဂူဖြစ်ပါတယ်။ဝင်းမာပိုင်းရဲ့တာသပိနေမတဲ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒိုင်းလမ်းမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ view website burmese.voanews.com နဲ့ Facebook စာမျက်နှာ VUA Burmese News မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်ပါတယ် VUA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဒီဝေဒရရှင်များနဲ့တို့ကမြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်ဒရယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ